မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေခင်ဗျာ။အမေရိကန်ပြည်ထောင်စု Washington မြို့တော် VOA American အတန်ကနေ2015ခုနှစ် November လ19ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ
။ကျွန်တော်တို့စီစဉ်အစပိုင်းမှာနှိပညာဆိုင်ရာချွေးမှုအတွက်ခရိုင်ဖွင့်နေကြကျွန်တော်တို့ရဲ့အဖွင့်ဒီလုံးနေမှုဖွင့်နိုင်ကြတာတောင်းပန်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါဒီကနေ့ညပဲသတင်းတွေကိုမခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါ။ပါတီမျိုးတော်မှာမနေ့ကစီစဉ်ရှောက်ဖွေမှုတွင်တည်ဆုံသွားသူတွေနဲ့တောက်ကြနေတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်သူပါတယ်လို့ပြင်းထန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူတော်ဦးရှိမန်းနဲ့ဒေါန်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးပြီး၅ချက်ပါပူတွဲကြညာချက်တခုထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့တနမန်ဆက်ဆံရေးသမ္မတဥပမာကလမ်းဖွင့်ခဲ့တာဟာအာဏာရှင်အစိုးရတွေနဲ့ဆက်ဆံတာမှာပိုထျောက်တဲ့ပုံစံတစ်ခုဖြစ်တယ်လို့ Republican ထက်လွတ်တော်အမတ်တူကပြောပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်အောင်ကနေတာဝန်ယူတင်ဆက်ပေးမှာပါ။ဒီကနေ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကြေညာပြီးရင်ဒီသတင်းဆောင်မတွေတင်ဆက်ရမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့သတင်း။နောက်ဒီဖန်စီကန်ចောင်းသားတွေကိုနောက်ထပ်အမှုတစ်ခုထပ်တိုးပြီးတော့ထပ်မံပြီးတော့တရားစွဲဆိုလိုက်တာဒီနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ကျမ်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
ပြည်ထောင်စုနိုင်ငံပါတီမျိုးတော်မှာဗိုလ်ထုနေကစီနင်းရှာဖွေမှုအတွင်တည်ဆုံသွားသူတွေပြီးခဲ့တဲ့သတင်းပတ်အကြံပေးတိုက်ခိုက်မှုကိုကြိုးကန်စီစဉ်တယ်လို့တင်ပြရှိသူပါတယ်ဆိုတာပြည်သူ့ဆွေးနွေးရှင်တွေကတီးပြလိုက်ပါတယ်ဗိုလ်ထုနေမှာရက်တပ်ဖွဲ့က9နာရီကြာစီနင်းရှာဖွေခဲ့တဲ့ဆန်ဒနီးစ်အရက်ကလူနေတိုက်ခန်းတစ်ခုထဲမှာမော်ရိုကိုဘွားဘယ်လ်ဂျန်နိုင်ငံသားအဗ်ဒူလ်ဟာမစ်အဘူဒ်ရဲ့ကြီးစံရာတွေပြည်နေတဲ့အလောင်းကိုတွေ့ခဲ့ရတာလို့ပြည်သူ့ဆွေးနွေးရှင်တွေကပြောပါတယ်အသက်28နှစ်28နှစ်အရွယ်လောက်ရှိမဲ့အဘူဒ်ကိုလက်ဘွေတွေကနေစစ်ဆေးပြီးတီးခဲ့တာပါလူရှိရောက်ကိုဖမ်းဆီးခဲ့တဲ့အဲ့ဒီစီနင်းရှာဖွေမှုတွင်အဘော်ဦးကျမောင်နှမဝန်ကွယ်လို့ဆိုတဲ့အမျိုးသမီးတူကအသေးခံပုံဖောက်ခွဲခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်9ဦးထက်မနည်းတန်းရရပြီးရဲခွေးတစ်ကောင်နဲ့တေဆုံပါတယ်။ဒီတော့ဒီမှာပဲနိုင်ငံတော်ရေးဘော်အခြေအနေကြေညာထားတာကို3လတက်တန်းထပ်တိုးဖို့ပြည်သူ့တော်အမတ်တွေဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်။တက်တန်းတိုးရေးကိစ္စကိုပြည်သူ့အောက်လွှတ်တော်လို့ဆိုရမယ် National Assembly ကအတည်ပြုလိုက်တာဖြစ်ပြီးအထက်လွှတ်တော်မှလည်းတောက်ကြနေကြရင်မဲခွဲဆုံးဖြတ်မယ်လို့ကမန်းထားပါတယ်။ဒါတူဒါမှမဟုတ်ဇီဝလက်နက်တွေရဲ့ချင်းချောက်မှုအပါအဝင်တိုင်းပြည်ရင်ဆိုင်နေရတဲ့ Android နဲ့ပတ်သက်ပြီးဝန်ကြီးချုပ် Manuel Vol ကလွတ်တော်မဲပေးပွဲမတိုင်ခင်လွတ်တော်အမတ်တွေကိုပြောတဲ့မင်းကွန်မှာသတိပေးခဲ့ပါတယ်။အရေးပေါ်အခြေအနေတက်တန်းတိုးဆုံးဖြတ်ချက်တဲမှာအကြမ်းဖက်ဝါဒကိုအမွန်တင်တဲ့ဒါမှမဟုတ်လူတွေအကြမ်းဖက်လာအောင်အားပေးတိုက်တွန်းတဲ့ပလီတွေနဲ့လူမှုစုဝေးပွဲတွေအပါအဝင်ဘယ်လိုအသိအပင်မျိုးဒါမှမဟုတ်စုဝေးမှုမျိုးကိုမဆိုအာဏာပိုင်တွေကပိတ်ပင်နိုင်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်တခုလည်းပါဝင်ပါတယ်။ဒီဥပဒေမူကြမ်းကိုလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ကြပါတယ်။
IS Islamist စစ်သွေးကြွအဖွဲ့ကပြန်ပြီးဆွဲပြီးတော့ဒီသူတို့နိုင်ငံသားတွေကိုတပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့နော်ဝေနိုင်ငံနဲ့အတူတရုတ်အစိုးရကလည်းပြစ်တင်ရှုံချလိုက်ပါတယ်။အကြမ်းဖက်ဝါဒဟာလူသားတွေရဲ့ဘုံရံသူဖြစ်တယ်လို့ဆိုပြီးသူနိုင်ငံအနေနဲ့ဘလို့အကြမ်းဖက်မှုပုံစံမျိုးကိုမဆိုဆန့်ကျင်ကက်ကွက်တယ်လို့တရုတ်သမ္မတရှီချင်းပင်ကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့တရားနည်းလမ်းကြားကင်တွယ်ဆောင်ရွက်သွားမယ်လို့လည်းတရုတ်အစိုးရကကတိပြုပြောဆိုထားပါတယ်။ IS စစ်သွေးကြွအဖွဲ့ကအင်္ဂလိပ်ဘာသာစကားနဲ့ထုတ်ပြန်တဲ့သူတို့ရဲ့ online magazine Dabik မှာအသက်50အရွယ်တရုတ်အမျိုးသားဖန်ကျင်ဟွိုင်နဲ့အသက်48နှစ်အရွယ်နော်ဝေနိုင်ငံသားအိုလီယိုဟန်ဂရင်စကတ်အော့ဖ်စတက်တို့နှစ်ဦးကိုတပ်ဖြတ်ခဲ့ကြောင်းဖော်ပြထားတာပါအသက်ခံရသူနှစ်ဦးရဲ့အလောင်းချက်ပုံတွေကိုလည်းပြသထားပြီးတပ်ပုံစာသားမှာတော့သူတို့နှစ်ဦးကိုဖောက်ပြန်တဲ့မိစ္ဆာနိုင်ငံတွေနဲ့အဖွဲ့အစည်းတွေကနေဆွန့်ပစ်ခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်လိုက်တာလို့ပြောပါတယ်နော်ဝေဝန်ကြီးချုပ်အာနာဆောလ်ဘတ်ကအခုလိုမျိုးတပ်ဖြတ်မှုဟာရိုင်းဆိုင်လို့နဲ့လုပ်ရဖြစ်တယ်လို့ပုံထုံးနေတုန်းကပြောဆိုပါတယ်ရှင်
နယူးယောက်မြို့ကို၆လမ်းလို့မရတယ်လို့အကြောက်တရားနဲ့နေထိုင်နေမှလည်းမဟုတ်ဘူးလို့မြို့တော်ဝန် Bill de Blasio ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့ဖြစ်တဲ့နယူးယောက်မြို့ကိုတိုက်ခိုက်မယ်လို့ IS အကြမ်းဖက်အဖွဲ့ကချင်းချောက်ထားတဲ့ဗီဒီယိုတခုဗိုလ်ထူးနေညနေပိုင်းကထွက်လာပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာပါ။ဒီမိုကရေစီလူ့အဖွဲ့အစည်းကိုချင်းချောက်နှောက်ယှက်ဖို့ကအထွတ်အမားတွေရဲ့ရည်ရွယ်ချက်ဆိုတာနားလည်ထားတဲ့အကြောင်းနဲ့သူတို့စိတ်ရှိတဲ့အတိုင်းလုပ်တာကိုအညံ့ခံမှာမဟုတ်ဘူးလို့ de Blasio ကပြောပါတယ်။ဗီဒီယိုထဲမှာပါတဲ့နာမည်ကျော် Times Square နေရာမှာမြို့တော်ဝန်ကစကားပြောတာပါ။ဖောက်ခွဲရေးပစ္စည်းဖြစ်ပုံရတာတခုကိုဗီဒီယိုထဲမှာပြထားပြီးလူစုံတယောက်ရဲ့တည်ရည်အနှွေးတဲ့အင်ဂျီထဲမှာထည့်လိုက်ပြီးတော့ Times Square မြင်ကွင်းတွေကိုရိုက်ပြထားပါတယ်။ဗီဒီယိုထဲမှာတုံးထားတဲ့ရိုက်ကွက်တချို့ဟာအဟောင်းတွေလို့နယူးယောက်ရဲတပ်ဖွဲ့ NYPD နဲ့မြို့တော်ဝန်တို့ကထောက်ပြပါတယ်။နယူးယောက်ကိုတိုက်ခိုက်မယ်လို့ယုံကြည်ရလောက်တဲ့ချင်းချောက်မှုမျိုးမရှိတဲ့ကြောင်း WCO ကပြောပြီးလူတွေအနေနဲ့ပုံမှန်နဲ့နေထိုင်သွားလာလုပ်ကင်ကြဖို့အားပေးတိုက်တွန်းပါတယ်။ဝါရှင်တန်မြို့တော်ကိုတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်တဲ့ IS အဖွဲ့ရဲ့ဗီဒီယိုတနင်္လာနေ့ကထွက်ပြီးတဲ့နောက်အခုနယူးယောက်ကိုတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်ချက်ထွက်လာတာပါ။ဝါရှင်တန်မြို့တော်ကိုတိုက်ခတ်မယ်လို့ယုံကြည်ရလောက်တဲ့ချင်းချောက်မှုမျိုးမရှိတဲ့အကြောင်းအကြမ်းဖက်မှုတံပြန်နေနေရေးဆိုင်ရာသမ္မတဘရာကိုဘာမားရဲ့ထိတ်တန့်အကြံပေးကပြောထားပါဗျ
စီးရီးယားနိုင်ငံမှာနိုင်ငံရေးသဘောတူညီချက်တည်းရမရယူနိုင်ဘဲနဲ့အာရစစ်သွေးကြွားချေမှုရေးကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘေရှာယောအဆက်ကိုတော့အာနာမဆက်ရှိတဲ့လို့သူကမယူဆပါဘူး။အဆက်ကိုရက်ဆက်ကြမ်းကြုတ်တဲ့လူသက်အာဏာရှင်တယောက်အဖြစ်စီးရီးယားပြည်သူအများစုကယူဆထားတာဖြစ်ပြီးဒီအချိန်ဒီမှာပြည်တွင်းစစ်ရပ်တန့်မှုဆိုတာမဖြစ်နိုင်ဘူးလို့မစ္စတာအိုဘားမားကပြောပါတယ်။အဆက်အနေနဲ့တရားဝင်မှုပြန်ရနိုင်မှာမဟုတ်ဘဲသူအာဏာမှာဆက်ရှိနေမယ်ဆိုရင်ပြင်ပကဘလို့အင်အားကြီးနိုင်ငံတွေပဲဝင်ပါပါစီးရီးယားနိုင်ငံသားအများစုကတော့တိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်ဆောင်နေကြအောင်မှာဖြစ်တယ်လို့အိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ညီလာခံဘေးဘက်မှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တီးသန့်တွေ့ဆုံပြီးတဲ့နောက်အခုလိုပြောသွားတာပါ။လူပေါင်း2000ခွဲထက်မနည်းသေဆုံးခဲ့ရပြီဖြစ်တဲ့စီးရီးယားနိုင်ငံပြည်ပကအဆုံးသက်ရေးနှီးလန့်တရရှာဖွေနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းက3နှစ်ကျော်ကြာကြိုးပမ်းနေကြတာဖြစ်ပါတယ်။စီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုတစ်ခုဖြစ်လာဖို့အဓိကထားဆွေးနွေးကြပေမဲ့လက်ရှိစီးရီးယားသမ္မတအာဆက်ရဲ့အခက်အခဲနဲ့ပတ်သက်လို့တော့ကမ္ဘာခေါင်းဆောင်တွေကြားမှာလည်းကွဲလွဲနေကြပါတယ
်။ RS အကြံဖက်အဖွဲ့ခေါင်းဆောင်အာဘူမူဟာမက်အယ်ရှီမာလီရှိနေတဲ့နေရာဒါမှမဟုတ်သူ့ရဲ့ပုံမှန်သွေးမြင်ကိုသိရဖို့တရင်ပြည်သူကိုအမေရိကန်ဒေါ်လာ5သန်းချီမြှင့်မယ်လို့အမေရိကန်ပြည်ထောင်စုကအစုံွေထုတ်ထားပါတယ်။ရှီမာလီဟာ IS အဖွဲ့အတွေတိုက်ခိုက်ပေးမဲ့ပြည်ပကလူတွေတူရကီကိုဖျက်ပြီးစီးရီးယားနိုင်ငံနဲ့ဝင်နိုင်အောင်ခရီးသွားလာရေးကိစ္စတွေကိုစီစဉ်ပေးတဲ့သူဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။ခိုးသွင်းခိုးထုတ်တဲ့လုပ်ငန်းတွေငွေလွှဲပြောင်းကိစ္စတွေဥရောပမြောက်အာဖရိကနဲ့အာရေဗျကျွန်းဆွယ်ကထောက်ပံ့ရေးပစ္စည်းတွေကိုစီးရီးယားနဲ့အီရန်နိုင်ငံနဲ့ပို့ဖို့ရှီမာလီကစီစဉ်ပေးတယ်လို့ယူဆထားတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 585စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေကြာတာပြင်းညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြည်တော်စုလွတ်တော်နာယကသူရဥရှိမန်းနဲ့ဒေါအောင်ဆန်းစုကြည်တို့နေပြည်တော်ပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးခန်းမှာဒီကနေ့မနက်ပိုင်းကတနားရီကြော်ကြားတွေ့ဆုံဆွေးနွေးကြပါရစေ။ရွေးကောက်ပွဲကနေထွက်လာတဲ့ပြည်သူ့ဆန္ဒကိုစနစ်တကျအကောင့်ထဲပေါ်ဖို့ကိစ္စပြည်သူတွေရဲ့ရွေးချယ်တာဝန်ပေးမှုကိုဆက်ပြီးအကောင့်ထဲပေါ်ဖို့လွတ်တော်တွေဖွဲ့စည်းတာမှာအမျိုးသားပြန်လည်သိမြင်ရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုအလေးအနက်ထားရှေ့ရှုဆောင်ရွက်ဖို့လွတ်တော်ဆိုင်ရာကိစ္စတွေတခြားအရေးကြီးတဲ့လုပ်ငန်းတာဝန်တွေအတွက်ညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အပြန်အလှန်ယုံကြည်လေးစားပြီးသဟဇာတာဖြစ်တဲ့အစဉ်လာကောင်းတွေချမှတ်နိုင်ဖို့ဒုတိယအကြိမ်လွတ်တော်ကိုဥပဒေနဲ့အညီခေါ်ယူဖွဲ့စည်းနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေဖို့ဆိုတဲ့ဒီအချက်တွေကိုသဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးသူတို့နှစ်ဦးလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သမရဦးသိန်းစိန်ကောက်ဝေးဦးစီးချုပ်ပြည်ရောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်သိမ့်မြည်သဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတိကျစာတဆောင်စီရေးသားပန်ကြားခဲ့ပြီးတဲ့နောက်မှာအခုသူရဦးရှိမန်းနဲ့အရင်ဆုံးတွေ့ဆုံတာပါသမရနဲ့ကောက်ဝေးဦးစီးချုပ်တို့ကတော့ပြည်ရောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတာဝန်တွေပြီးဆုံးတဲ့အခါတွေ့ဆုံဖို့စီစဉ်မယ်လို့အကြောင်းပြန်ထားပါတယ်အခုလက်ရှိကြေညာဖို့ကြံနေသေးတဲ့ရွေးကောက်ပွဲရလဒ်ကအ ਨੇ ချင်းပဲရှိတော့တာဖြစ်ပေမဲ့လို့အဲ့ဒီရလဒ်တွေကိုမကြေညာနိုင်သေးတဲ့ဖြစ်ကော်မရှင်ရဲ့နောက်ဆုံးအစဉ်ကစားမထွက်နိုင်တယ်လို့လုပ်ငန်းတာဝန်တွေလည်းပြီးဆုံးမှာမဟုတ်သေးပါဘူး။သမ္မတကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဖို့ရ55ရက်ပတ်ဝန်းကျင်လောက်အထိကြာနိုင်တဲ့သဘောမျိုးပြည်ထောင်ရေးဝန်ကြီးဦးရထွက်ကတော့ VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေ့ညနေပိုင်းမှာလည်းလွှတ်တော်ဝင်အတွင်မှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အရေးကြီးကော်မတီဆောင်မှာနိုင်ငံတကာတန်ယုံတွေကတန်အမတ်တွေနဲ့တွေ့ဆုံဆွေးနွေးတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီတွေးဆောင်ဆွေးနွေးမှုကိုတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အရေးကြီးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွင်းရေးမှုဦးဝင်းမြင့်နဲ့အဖွဲ့ဝင်တွေတက်ရောက်ကြပြီးတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ဆက်လင်းပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးလမ်းဖွင့်ခဲ့တာဟာအာဏာရှင်အစိုးရတွေနဲ့ဆက်ဆံတာမှာပိုပြီးထိရောက်တဲ့ပုံစံတစ်ခုဖြစ်တယ်လို့ Republican ထက်လွတ်တော်မှမာကူရူဘီယိုကပြောပါတယ်။သူဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေသူတွေထဲတဦးအပါအဝင်ပါ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းကျူဘားနိုင်ငံနဲ့ပတ်သက်တဲ့မေးမြန်းချက်တွေကိုဖြေဆိုရင်မစ္စတာရူဘီယိုကသမ္မတအိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအပြောင်းအလဲကိုထည့်ပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်ဖြစ်ခဲ့တာတွေကပြည့်ပြည့်စုံတယ်လို့ပြောဆိုတာမဟုတ်ပေမဲ့အဲ့ဒီလိုလမ်းဖွင့်တာကြောင့်ပဲဒီမိုကရေစီရေးအတွက်အခွင့်အလမ်းတချို့ပွင့်သားတယ်လို့အတိုက်အခံအုပ်စုတွေနဲ့စေကူးစိတ်တမ်းတွေနိုင်ငံရေးနယ်တွေဝင်ခွင့်ရလာစေတယ်လို့မစ္စတာရူဘီယိုကပြောပါတယ်ကျူဘားနဲ့ပတ်သက်လို့တော့အဲ့ဒီလိုမဟုတ်ဘူးလို့လည်းသူကပြောသွားပါတယ်
တောင်တရုတ်ပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေကြောင့်တင်းမာနေတဲ့အခြေအနေကိုရှော့ချရေးအခိုင်အမာလှုပ်သွားမယ်ဆိုတာသူနဲ့ဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုတို့အကြားသဘောတူထားတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပေါ်ထူးနေမှာပြောလိုက်ပါတယ်။ လှုပ်ဆောင်မဲ့အဆင့်တွေထဲမှာတရုတ်နိုင်ငံကနယ်မြေပြင်ရယူနေတာနဲ့ဆောက်လုပ်ရေးတွေလုပ်နေတာအပြင်ပိုက်ဆိုင်မှုအငင်းပွားနေရာတွေမှာစီရေးသဘောတည်ဆောက်နေတာတွေကိုရပ်ဆိုင်းသွားအောင်လုပ်ဖို့ကတိပြုကြတာလည်းပါဝင်တယ်လို့ဖိလစ်ပိုင်နိုင်ငံမလီဒါမျိုးတော်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသမ္မတဥဘမာကပြောပါရယ်ဒီအတွက်ထဲမှာပဲ APEC ထိပ်သီးအစည်းအဝေးကိုစတင်ကန့်ကွက်တဲ့ဆန္ဒပြသူတွေကိုဒီကနေ့မှရဲတပ်ဖွဲ့ကမိသက်ပိုက်တွေသုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အတားအဆီးတစ်ခုကိုချိုးဖောက်ပြီးထိပ်သီးအစည်းအဝေးကျင်းပတဲ့နေရာနာအထိရောက်လူနီးဖြစ်သွားခဲ့တာပါ။ဒီကနေ့ပြီးဆုံးမဲ့နှစ်ရက်ကြာ APEC ထိပ်သီးအစည်းအဝေးကျင်းပရာခမ်းမနဲ့၁ကီလိုမီတာလောက်အကွာမှာဖြစ်တဲ့ရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ခဲ့အခြေအနေအတွင်းမှာထိခဲ့ဒဏ်ရာရတဲ့သတင်းတွေကိုတော့မရပါဘူး။APEC စည်းဝေးတွေဟာအများသောအားဖြင့်စီးပွားရေးကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပေမဲ့ပြီးခဲ့တဲ့သတင်းပတ်ပါရီမြို့တော်အကြမ်းဖက်တိုက်ခိုက်ခံရပြီးချိန်ကျင်းပတဲ့ဒီနေ့အစည်းအဝေးမှာတော့အကြမ်းဖက်မှုဆိုင်ရာကိစ္စကိုအများဆုံးဆွေးနွေးခဲ့ကြပါရစေ
။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လူညိုကြီးအင်အားထပ်ဖြစ်ပြီးချထားပါရစေ။ဒီအစည်းအဝေးတွေကိုဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေပြင်အမေရိကန်သမ္မတဘရက်အိုဘားမာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်ဝန်ကြီးချုပ်လီကီချန်တို့လည်းတက်ရောက်ဖို့ရှိတာပါ။မြန်မာသမ္မတဦးသိန်းစင်လည်းအဲ့ဒီထိပ်သီးအစည်းအဝေးကိုတက်ပါမယ်။လူပေါင်း129ယောက်သေဆုံးခဲ့ရတဲ့ပါရီမြို့တော်တိုက်ခိုက်မှုပြီးကျင်းပမဲ့ဒေသတွင်းထိပ်သီးအစည်းအဝေးဖြစ်တာကြောင့်လူမျိုးရေးဆိုင်ရာကိစ္စရပ်တွေကဆွေးနွေးပွဲထဲမှာအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။တောင်တရုတ်ပင်လယ်မှာနေပြည်တော်ဆိုင်မှုဆိုင်ရာငင်းပွားမှုဆက်ဖြစ်နေတဲ့ကိစ္စကလည်းဆွေးနွေးမယ့်အကြောင်းအရာတွေထဲမှာပါဝင်တယ်လို့မလေးရှားဝန်ကြီးချုပ်အိုအီဆွန်ကပြောပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်၊တရုတ်၊ဂျပန်တို့နဲ့သူတို့အကြားဆက်ဆံရေးကိုဟန်ချက်ညီအောင်ကြိုးစားနေကြရတာပါ။ဒီတော့ဒီမှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးမှာပူပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့တဲ့အမေရိကန်ပြည်ထောင်စုနဲ့မလေးရှားတို့ကြားသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးကြပါတယ်။ဒီသဘောတူညီချက်ရလက်ပွေမှတ်တမ်းပေါင်း 1.2 တန်အပအဝင်အကြမ်းဖက်သမားတို့တည်ထားသူတန်ရာရှိသူတွေနဲ့ဆိုင်တဲ့အမေရိကန်မှာရှိတဲ့အချက်လက်တွေကိုမလေးရှားကရယူနိုင်မယ်လို့ဒုတိယဝန်ကြီးချုပ်ဇာဟစ်ဟာမီဒီကပြောပါတယ်။အကြမ်းဖက်သမားတို့တန်ရာရှိသူတွေမလေးရှားနိုင်ငံကိုကြားကန်နေရတစ်ခုအဖြစ်အသုံးပြုဖို့ဝင်လာတာမျိုးကိုတားဆီးနိုင်မှုဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိင်းနဲ့ Mac Computer တွေကကြီးညာပေးခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးမှာပါရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစစ်ကြီးဟာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်လွတ်တော်အဆောက်အဦးကတကားပိတ်တွေ့ဆုံရမှာရွေးကောက်ပွဲလွန်လွတ်တော်ရေးရာကိစ္စတွေအသွင်ကူးပြောင်းရေးလုပ်ငန်းတွေပါဝင်တယ်လို့ဆွေးနွေးပွဲပြီးပူးတဲ့ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အတွက်လွတ်တော်အစ်မပြန်ပါမလာတော့မဲ့သူရဦးရှိမန်းနဲ့တွေ့ဆုံမှုကဘာရီမျှော်လင့်လို့ရနိုင်မလဲဆိုတဲ့အပေါ်အကဲကတ်တွေရဲ့အမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်အမတ်မေခါကအစူးစီးတင်ပြပေးထားပါရခင်ဗျာ
ပြည်အောင်စုလွတ်တော်နိုင်ကသူရဦးရှိမန်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့ဒီနေ့မနက်ပိုင်းက2နာရီနီးပါးကြာမြင့်အောင်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ဥရဲထုတ်ပြန်ကြေညာချက်မှာတော့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးထူးထူးခြားခြားနဲ့အသေးစိတ်ရေးသားဖော်ပြထားခြင်းမရှိသေးပါဘူးဒီတွေ့ဆုံမှုနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ယုံကတာဝန်ရှိသူတဦးကတော့ VOA ကိုခုလိုပြောပြပါဗျာ
ဟိုဘက်ကဒေါ်စုဘက်ကဦးဝင်းမြင့်ပါပါတယ်နောက်ဒေါက်တာဇော်မြင့်မောင်ပါပါတယ်ဒီဘက်ကသူကဦးချိန်မှရယ်ဟောဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာရယ်နောက်ပြီးတော့ဥပဒေကြမ်းကော်မတီဥက္ကဋ္ဌပြည်သူ့လွှတ်တော်ဦးတီခွန်ရယ်နောက်ပြီးတော့ပြည်ထောင်စုလွှတ်တော်ယုံညွန်ကြားရေးမှူးချုပ်ဦးကျော်စိုးရယ်ပါခင်ဗျာ
ဒီလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကခုလိုတုံသက်ပါတယ်
ဟောသူတို့ဟာကိုကြည့်လိုက်တော့ပုံမှန်သဘောတော့ပါပဲကျန်တာတော့သူတို့မတွေ့ရဘူးပေါ့နော်သူစာထဲမှာပါတာပါညာကသူ့အရင်တွေ့လိုက်လို့ဟိုလူတွေနဲ့အခက်အခဲဖြစ်သွားမယ်အဲ့လိုတော့မထင်ပါဘူးကွာပြလို့လဲဆိုတော့သူကတပြိုင်တည်းတည်းသူပြောထားတယ်ပြောပြီးတော့မှပြင်တွေ့တဲ့နဲ့သူနဲ့သူတွေ့တာပေါ့နော်ဒီသဘောပါပဲဦးရှင်မန်းနဲ့တွေ့တာလဲတကယ်တော့ဘာမှမျှော်လင့်စရာလည်းမရှိပါဘူးဘာလို့ဆိုဦးရှင်မန်းကဘာမှသူ့အနေနဲ့လုပ်ပိုင်ခွင့်လည်းမရှိတော့ဘူးလေသူကအခုလောလောဆယ်တော့လွတ်တော်ဥက္ကဋ္ဌပေါ့အဲ့ဒါလွတ်တော်တက်တန်းကုန်တယ်ဆိုတာနဲ့သူကအမတ်တော်မဖြစ်တော့ဘူးဆိုတဲ့ခါကျတော့နောက်တကပါတီကလည်းဘယ်လိုခေါ်လဲအရေးယူထားတဲ့အနေထားတော့ဖြစ်တယ်ဆိုတဲ့ခါကျတော့ဘာမှသူတူစီရဟိုမျောလို့လို့မရဘူးလေဘာမှအဝတ်စမ်းဖြစ်သဘာဝကျပါလေအဲ့လိုပဲမြင်တယ
်နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကလည်းခုလိုတုံ့တက်ပါတယ
်ဒီတွေ့ဆုံမှုကတော့ရွေးကောက်ပွဲအလွန်မှာမဖြစ်မနေလုပ်ရမယ်အရေးပါတဲ့တွေ့ဆုံမှုတွေကတခုလုံးတုံ့တက်လို့ရတယ်ပေါ့ထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်တော့ဂျေပီယာသဘောဆန်နှုန်းနာတွေများပြီးတော့เนาะအခုပြောင်းရေးကာလကိုဘယ်လိုပုံစံနဲ့ကျော်ဖြတ်မယ်ဆိုတာကိုတိတိကျကျပေါ်ပြထားတာမျိုးတွေမတွေ့ရဘူး။ဒါရင်ထုတ်ပြန်ချက်ဟာပြည်သူလူထုကြားမှာရှိနေတဲ့စိုးရိမ်ပူပန်မှုတွေကိုလျှော့ချနိုင်တော့အားကောင်းတာမတွေ့ရဘူး။ထုတ်ပြန်တဲ့ဒါရင်ထုတ်ပြန်ချက်ကရေဘူးရဆန်လုံးပေမဲ့လို့ပြည်ဆောင်ဆွေးနွေးမှုအတွင်းမှာ ပုံမူလေးနဲ့ပြီးတော့ပုံမူအသေးစိတ်ကြတဲ့နော်အတွင်ကုကြောင်းရေးကာလနဲ့ဆက်ဆက်တဲ့အဲ့ဆိုဆွေးနွေးမှုတွေနားလည်မှုတွေသဘောတူညီမှုတွေကိုရရှိကောင်းရရှိတိုင်နေလို့ကျွန်တော်ကမြင်ပါတယ်ဗျာ
တွဲဆောင်ဆွေးနွေးပြီးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာလွှတ်တော်တွေဖွဲ့စည်းရမှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုရှေ့ရှုရန်ရွေးကောက်ပွဲမှာရရှိလာတဲ့ပြည်သူ့ဆန္ဒကိုတည်ငြိမ်အေးချမ်းစွာစနစ်တကျအကောင့်တွေဖော်ရန်ဒုတိယအကြိမ်လွှတ်တော်များကိုဥပဒေနဲ့အညီခေါ်ယူဖွဲ့စည်းနိုင်ရန်စာရတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမှာဒီတွဲဆောင်မှုနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတိကျတဲ့ထုတ်ပေါ်မှုတွေမလုပ်ထားပါဘူး။ဒီပြင်တက်ရောက်ခဲ့တဲ့သူတွေကိုဆက်သွယ်မေးမြန်းနာလေအသေးစိတ်ထုတ်ပြန်ပြောဆိုဖို့ကိုညှင်းဆူထားပါတယ်ရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့တမရလွှတ်တော်ဥက္ကဋ္ဌနဲ့တက်မတော်ကာဝေးရေးဦးစီးချုပ်တို့ကိုတွေ့ဆုံလို့ကြောင်းတီးကြစီစာပေးပို့ခဲ့တဲ့အပေါ်မှာအခုတွေ့ဆုံမှုဟာပြည်သူလွှတ်တော်ဥက္ကဋ္ဌရဲ့တရားဝင်တုံ့ပြန်တွေ့ဆုံမှုဖြစ်ပါတယ်ဒီမတိုင်ခင်ကတော့ဒေါအောင်ဆန်းစုကြည်နဲ့သူရဦးရွှေမန်းတို့ဟာရွေးကောက်ပွဲအပြီးမှာအ ਨੇ ဆုံးနှစ်ကြိမ်တီးတန့်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ရှင်
ဒီကနေ့နောက်ပိုင်းမှာပဲဒေါန်ဆန်းစုကြည်ဟာလွှတ်တော်မှာပဲဗြိတိန်ဂျာမနီနဲ့ရုရှားအပါအဝင်နိုင်ငံကတန်ယုံတွေကတန်တမန်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးတွေနဲ့တွေ့ဆုံရမှာတော့တရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးဖြစ်တယ်လို့ NLD ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတော့စစ်ပွဲတွေဖြစ်ပွားနေတဲ့သတင်းကိုတင်ဆက်ပေးရမယ်ကချင်ပြည်နယ်မိုးကြီးမြို့မှာဒီကနေ့မနက်ပိုင်းကအစိုးရတပ်ကနေကချင်တပ်ဖွဲ့တပ်စခန်းကြီးရှိရာဘက်ကိုလက်နက်ကြီးတွေနဲ့တနအီကျော်လောက်ပစ်ခတ်တိုက်ခိုက်တာကြောင့်မြို့ရင်းမှာအထိတ်တလန့်ဖြစ်ကြပြီးကျောင်းတွေယာယီပိတ်ထားလိုက်ရပါတယ်နေခင်းပိုင်းမှာတော့ပစ်ခတ်တာတွေရဆိုင်သွားခဲ့တယ်လို့အခြေအနေအားပုံမှန်ပြန်ဖြစ်လာပြီလို့လည်းမြို့နယ်အုပ်ချုပ်ရေးယုံကတာဝန်ရှိသူတို့ကပြောပါတယ်ကချင်ပြည်နယ်ကအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့မုံညိမျိုးအနီးပြစ်ခတ်တိုက်ခိုက်တာတွေဟာဒီလ15ရက်နေ့ကစတင်ခဲ့ရာက16ရက်နေ့မှာတော့လေကြောင်းကပါပြစ်ခတ်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်ရက်ပိုင်းတွေမှာတော့အခြေအနေဟာငြိမ်သက်နေခဲ့တာပါဒီကနေ့မနက်မှာတော့တိုက်ခိုက်တာတွေပြန်လည်စတင်လာတာကြောင့်မုံညိမျိုးမှာအထိတ်တလန့်ဖြစ်ခဲ့ရတယ်လို့မြို့ကန်တယောက်ကအခုလိုပြောပါတယ
်9:15လောက်ကစပြီးချနေကြပြီလက်နဲ့ကြည်တန်တွေပဲကြားနေရတယ်ဘက်ကဘလို့ပြစ်တယ်ဆိုတော့ကိုကတည်ဦးလေမြို့နဲ့၃ပိုင်းလောက်ဝေးတာကြီးရောလက်နဲ့တန်တွေအခုချိန်နေ9မိနစ်ချင်း7မိနစ်ချင်းကြားနေရတယ်အခုချိန်ကြီးကြားနေရမုံညင်းမျိုးပေါ်ကြောင်းနေအကုန်လုံးပိတ်လိုက်ပြီလေတော့လည်းတော့နည်းနည်းပေါပေါပဲရှိပါပါရေးဒီလေအကုန်ပိတ်တယ်လို့ဖြစ်နေပြီလူမရှိတော့
ဘူးဒါကတော့မနေ့7နာရီလောက်ကပြောဆိုခဲ့တာဖြစ်ပါတယ်အခြားမြို့ကန်တဦးကတော့7နာရီထိုးပြီးနောက်ပိုင်းမှာတိုက်ခိုက်တာတွေငြိမ်သက်သွားတယ်လို့ပြောပါတယ်
တော့နားနေတဲ့အနေထားရှိတယ်ဆင်။နောက်ပိုင်း9နာရီခွဲလောက်ကတော့ဖြစ်တယ်။ကျောင်းပိတ်တာတော့မဟုတ်ပါဘူးဆင်။အဲ့ဒီတိုက်ပွဲကနေလက်နဲ့ကြည့်တာနေရအတိုင်းသားကြားနေရတော့လေ။မိဘတွေကစိတ်ပူတာပေါ့။စိတ်ပူတော့ကလေးတွေပြန်ပြီးတော့မှကျောင်းမပို့တဲ့အနေထားပဲဖြစ်သွား။ကျောင်းကတော့တရားဝင်စိတ်ပါဘူး။မျိုးရဲမှလည်းမဖြစ်တာလည်းကြာပြီဆိုတော့လေခုမှအတွေ့အကြုံသိလို့ဖြစ်နေတော့လေ။ဒီကနေ့တော့နတ်တော့လန့်သွားတာပေါ့နော်။
မွန်ကြီးမြို့နယ်အုတ်ချွေရေယုံကတာဝန်ရှိသူတဦးကလည်းကျောင်းတွေပိတ်တာမဟုတ်ကျောင်းနဲ့မွန်လွဲပိုင်းမှာအခြေအနေဟာပြန်လည်တည်ငြိမ်လာပြီဖြစ်ကြောင်းပြောပါတယ
်။ကျောင်းကတော့မပိတ်ပါဘူး။ဟိုကျောင်းသားမိသားစုကအဲ့ဒီအတန်ကိုခါမလာမကြဘူးတခါကျတော့စိုးရင်ကြီးတယ်မှာသူ့သားသမီးကိုသားသမီးလာခေါ်ကြတဲ့ခါကျတော့ကျောင်းမှာကျောင်းသားမရှိလို့ဆရာဆရာမတွေကကျောင်းမှာတော့ဟိုရှိနေပါတယ်။ဟိုကျောင်းသားမိသားစုကအတင်းခေါ်ချသွားတဲ့ခါကျတော့ကျောင်းပိတ်တယ်လို့ဖြစ်သွားတော့ပေါ့။အဲ့လိုပါပဲဟိုအတန်ကြားတဲ့ခါကျတော့မကြောက်ဘူးအတန်ကြားတဲ့ခါကြောက်လာနိုင်မှအဲ့လိုမျိုးမိမိအိမ်မိမိပြန်ကြတာပေါ့အဲ့ဈေးရောက်နိုင်လဲဒါပေမဲ့ဖွင့်နေပါသေးဈေးတွေလဲဟုတ်တယ်မလားမြို့ထဲမှာသွားလာပါအောင်ပြစ်ပုံ
လက်ရှိတိုက်ပွဲဖြစ်ပွားတဲ့နေရာဟာမွန်ကြီးမြို့အရှိတောင်ဘက်၄မိုင်လောက်အကွာမှာဖြစ်ပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမုံညင်းမြို့ဝင်းကျင်မှာမိုင်းထောင်တာလူသစ်စုဆောင်တာစစ်ကြေးကောက်တာတွေလှုပ်ဆောင်နေတာကြောင့်တပ်မတော်ကနယ်မြေရှင်းလင်းရင်တိုက်ပွဲဖြစ်ပွားတာလို့သတင်းထုတ်ပြန်ပါတယ်။ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကတော့ KIA ဘက်ကအခြေအနေကိုအခုလိုကြားသိရကြောင်းပြောပါတယ်။
ဟိုတရားတော့ဆိုရင်တော့ဒီ KIA လက်ကနေပြီးတော့မှဒီရေကောက်ပွဲမှာအနောက်ဆက်ပေးတာဆိုတတုံတစ်ခုစက်တနာရှာတာမျိုးတို့မလုပ်လို့ဖို့အတွက်နောက်ပြီးကိုယ်တိုင်ဌာနမှာပဲကိုယ်ကိုယ်နေအပြည့်နဲ့မထွက်မထွက်နဲ့ခုခံစစ်ကလွဲလွဲလို့အပြည့်မှာစ ုံတစ်ခုလောက်တာမျိုးတွေမလို့ရသေးဘူးအောက်ခြေတွေသူတို့ကအမိတ်ဟိုပြင်းပြင်းထန်ထန်သူတို့ကအမိတ်ချတာရှိတယ်သူတို့မလိုက်နာဖို့ဆိုစေတန်အထိစစ်စစ်တော့အောက်ခြေကိုသူတို့အဲ့လိုပြောထားတယ်ရှိတယ်ဆိုတော့ကျွန်တော်ကြားသိရတယ်ဗျာသူစစ်တော့ပွဲပြီးတဲ့နောက်မှလည်းဘာမှစေတနာမဖြစ်အောင်ကိုယ်စားဖြစ်စရာမျိုးအခင်မျိုးတွေဒီကအဲ့လိုညင်ကြားထားတာရှိတယ်ဆိုတော့ကျွန်တော်သိရတယ်ဗျာ
PCG ကမွန်းကျင်တိုက်ပွဲနဲ့ပတ်သက်ပြီးလက်တလောညှိနှိုင်းနေတာမရှိပေမဲ့ပြိပခညှိနှိုင်းရေးအဖွဲ့ချင်းဆက်သွယ်ဖြေရှင်းဖို့တိုက်တွန်းထားကြောင်းပြောပါတယ
်။အဲကျွန်တော်လောဆယ်တော့ဘာမှဆောင်ရွက်တာတော့မရှိဘူး။အရင်တော့အောက်ချင်မှာနည်းချင်းဖြစ်တဲ့ကိစ္စတွေကတော့နှစ်ဖက်ပြီးပြိပခညှိနှိုင်းရေးအဖွဲ့ကစာနဲ့ညှိနှိုင်းတာတော့ရှိတယ်။အဲ့လိုမျိုးရှိတဲ့အတွက်ကြောင့်မလို့အခုလည်းမွန်းကျင်မှာအဲ့လိုဖြစ်တဲ့အကြောင်းကြောင့်ဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာမျိုးတွေကတော့တအားတော့အကြောင်းတစ်ဖက်နဲ့တစ်ဖက်အကြောင်းကြားပြီးမှအမြန်ဆုံးညှိနှိုင်းတော့ပိုကောင်းမယ်ဆိုလဲဆိုတဲ့ဟာမျိုးတော့ကျွန်တော်တို့အကြံပြုတာတော့ရှိတယ်။အဲ့ဒီအပေါ်မှာအခုသူတို့ပြည်ပခညနေရဲ့ဖွဲ့ဆောင်ဆောင်လည်းပဲအခုဒီနေ့လောက်ဆိုရင်သူတို့စာရေးပြီးမှအကြောင်းကြားမယ်လို့တော့ပြောဆိုရတော့ကြားတယ်ဒါမှမဟုတ်အခုချိန်ပြီးတော့ဘာမှပြေးပို့လာတော့မရှိသေးဘူးက
ြဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးညင်းမြို့အနီးမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရှမ်းပြည်နယ်မိုင်းရှူးမြို့နယ်ဘက်မှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တပေါင်းလောက်ဟာအိုးရင်စွန့်ခွာထွက်ပြေးနေကြရပါတယ်
ကချင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းကိုမိုးစော်တင်ပြပေးခဲ့တာပါအခုတော့နောက်ထပ်အမှုတက်တိုးပြီးတရားစွဲခံထားရတဲ့ဖမ်းဆီးခံကျောင်းသားတွေရဲ့သတင်းကိုတင်ပြပေးမှာပါဒီဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့တောင်းဆိုနေချိန်မှာပဲဘဂဒါများအဖွဲ့ချုပ်ကဥက္ကဋ္ဌကိုကျော်ကူကူပါဝင်ခေါင်းဆောင်၄ဦးကိုရန်ကုန်တက္ကသိုလ်ထဲကိုကျော်ဝင်မှုပုံမှန်448နဲ့ရန်ကုန်ကမာရွတ်မြို့နယ်တရားရုံးထုတ်စစ်ဆေးချိန်မှာအာဏာပိုင်တွေကအမှုထက်တိုးပြီးတော့ထပ်မံတရားစွဲဆိုလိုက်ပါတယ်ဒီအကြောင်းမေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိန့်ပေါက်ဆန္ဒပြခဲ့တဲ့ဘဂဒါများအဖွဲ့ချုပ်ကခေါင်းဆောင်တွေကိုအာဏာပိုင်တွေကအ ਨੇ စုံအမှု10မှုကနေအများဆုံးအမှု60ကျော်အထိတရားစွဲဆိုထားတာပါဒီကနေ့မှာတော့ဘဂဒါများအဖွဲ့ချုပ်ကထိပ်ပိုင်းခေါင်းဆောင်၄ဦးကိုရန်ကုန်တက္ကသိုလ်ထဲကိုကျော်ဝင်မှုနဲ့အမှုတစ်ခုထပ်တိုးပြီးထပ်မံတရားစွဲဆိုလိုက်ကြောင်းဘဂဒါများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကပြောဆိုပါတယ
်သူတို့ပုံမှန်448ပေါ့448နဲ့ဒီရန်ကုန်တက္ကသိုလ်ထဲကိုကျော်ဝင်မှုပေါ့နော်ဒီလိုဒီနေ့လုံစားမှုဒီ၄ရက်သပိတ်ပြရခြင်းမှာပေါ့ရန်ကုန်တက္ကသိုလ်ထဲကိုကျော်ဝင်နေနဲ့သူ့ကိုဆက်ပြီးတော့တရားစွဲနေတယ်ဒီကျွန်တော်တို့ဒီဟို17လပိုင်း15ရက်နေ့ကရန်ကုန်တက္ကသိုလ်ထဲမှာကျောင်းသားတွေနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်ရဲ့ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ကိုနန္ဒာဆေးအောင်ရဲ့ကျော်ကူပူရဲ့မင်းသစ်ရဲ့ဖြူဖြူအောင်ရဲ့ဟိုကမာရယ်စကန်နေပြီးတော့ပုံမှန်448နဲ့တရားစွဲလိုက်တယ်ဒီနေ့ပေါ့နော
်မကြသေးခင်ကပဲဖမ်းဆီးခံလိုက်ရတဲ့ဘဂဒါများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုတော့အင်းစိန်အချင်းထောင်ထဲမှာဖိမ့်သိမ်းထားပြီးကမာရွတ်တရားရုံးမှာရုံးထုတ်စစ်ဆေးနေစေကာလမှာတော့အင်းစိန်ထောင်ထဲမှာအချင်းချင်းစစ်ကြောမင်းမြတ်မှုတွေခံရဆဲဖြစ်တယ်လို့လည်းကိုအောင်နေပိုင်ကဆိုပါတယ
်ဒီမျိုးကိုကျော်ကိုကိုပေါ့နော်ကိုကျော်ကိုကိုအဓိကပြန်ပြီးတော့အခုနောက်ပိုင်းလာဒီထောင်ထဲမှာပြန်ပြီးတော့တချို့စစ်ဆေးမှုတွေပြန်လုပ်နေတယ်ပေါ့မင်းမြတ်မှုတွေအဲ့ဒါမျိုးတွေတော့သူ့ကိုအချင်းချင်းလုပ်တယ်ပေါ့နော်ကျွန်တော်တို့ဘာသာများပေါ်ချုပ်ဘုံငန်းကော်မီဥက္ကဋ္ဌလည်းဖြစ်နေတယ်။နောက်တစ်ခုကဒီဘာသာရဲ့ဒီအကြီးကျယ်ပေါ့။မကြီးကျယ်တယောက်ကိုတုံမျိုးခေါ်ပြီးတော့စစ်စစ်မင်းမင်းမှုတွေလုပ်တဲ့အာကသူတို့ရှေ့မှာလည်းလုပ်ခဲ့ပြီးပြီပေါ့။အခုကထောင်ထဲမှာရောက်နေပြီ။တရားရင်ဆိုင်နေတဲ့အချိန်မှာဒါဒီသူ့ရဲ့အခွင့်အရေးကိုဒါဆုံးရှုံးနေလို့မြင်တယ်။နောက်တစ်ခုကဒါဟိုပေါ့နော်ဒါလုံးဝဒါသူ့အခွင့်အရေးနဲ့လည်းမညီဘူးပေါ့နော်။ဒီထောင်ထဲမှာသူစစ်စစ်မင်းမင်းမှုတွေထပ်လုပ်နေတာပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ဒီဘာသာများပေါ်ချုပ်ပြီးပေါ့နော်အားလုံးဒီမျိုးပေါ်မှာလွတ်လပ်ဒီလူလူကိုချပြဆွေးနွေးမှလုပ်တဲ့လှုပ်ရှားမှုဖြစ်တယ်ပေါ့နော်ကျွန်တော်တို့ကလှုပ်ဝက်လှုပ်ဆောင်ထားတဲ့ဒီရှားမှုတစ်ခုမှမရှိဘူးအဲ့တော့ကျွန်တော်တို့ဖွဲ့စည်းဖို့ပေါ့နော်ဒီလူလူကြားထဲမှာဒါဝေဝါအောင်လူလူကြားထဲမှာကျွန်တော်တို့ဖွဲ့စည်းနေဘဂဒါများဖွဲ့ချုပ်နေတတ်ပြီးတော့ပို့ပြီးတော့ပေါ့နော်ဟိုရုံးကြီးကြောင်းတင်ဖြစ်အောင်အစိုးရဘက်ကတင်ဖန်ပြီးတော့စစ်စေးမင်းမျိုးတွေလုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်88မျိုးဆက်ចောင်းသားလဲဖြစ်တဝဲចောင်းသားတပိတ်စစ်ចောင်းကတာဝန်ခံလဲဖြစ်တဲ့ကိုမိုးအောင်ကျော်ကနိုင်ငံတော်သမရနဲ့ပြည်ထရေးဝန်ကြီးကိုလိမ့်မှုပြီးဖမ်းဆီးခံရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြန်လွတ်ပေးရတဲ့အတွက်ကမာရွတ်မြို့နယ်တရားရုံးရှိမှာတကူတော်ဆန္ဒပြခဲ့ကြောင်းကိုလည်းကိုအောင်နေပိုင်ကဆက်ပြောပြပါတယ်
။ဒီကတော့ဟို88ចောင်းသားပေါ့နော်ထဝယ်ကចောင်းသားအဖွဲ့ပေါ့နော်အဲ့ဒီအကူကနေပြီးတော့သူတဦးတည်းတကူတော်လှုပ်ရှားပြီးတော့ဒီအဓိကတော့ပြည်ထရေးဝန်ကြီးနဲ့နိုင်ငံတော်အစိုးရပေါ့နော်အစိုးရအနေနဲ့ចောင်းသားတွေအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုတာပေါ့နော်သူတို့တွေအရင်တောင်းဆိုတဲ့လှူရှာမှုပေါ့ဒါဒီမှာလည်းဒီချိန်လုပ်တယ်အခုဒီမှာလည်းဒီရန်ကုန်ကမာရွတ်မှာလည်းဒီချိန်လုပ်တယ်ပေါ့နှစ်ချိန်လုပ်တာပေါ့နော်ဒီလှူရှာမှုပေါ့အဓိကတော့
နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်အစံငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေတဲကចောင်းသား9ဦးကတော့အစံငတ်ခံဆန္ဒပြမှုတွေကိုအဖွဲ့အစည်းတွေရဲ့မေတ္တာရက်ခံမှုတွေကြောင့်ယာယီရက်နာခဲ့ရပေမဲ့ကျန်းမာရေးအခြေအနေတွေမကောင်းသေးတဲ့အတွက်ရန်ကုန်စေယုံကြီးမှာစေဝါကုသမှုခံယူနေရဆဲဖြစ်ပါတယ်ရှင်
မ မင်းမတင်ပြပေးသွားတာပါခင်ဗျာဒီကနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ပြည်ထောင်နိုင်ငံပါရီမြို့မှာပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကစီးရင်သာရက်ကွက်တစ်ခုမှာအဓိကလှုပ်ဆောင်နေပါတယ်ကိုတိုင်းပြည်ကနေထွက်ပြီး IS စစ်သွေးကြွအဖွဲ့နဲ့တောရောက်ပူးပေါင်းတိုက်ခတ်ကြတဲ့ဘယ်ဂျီယံနိုင်ငံသားအများအပြားရှိသလိုဒီလို IS အဖွဲ့နဲ့ပူးပေါင်းကြတဲ့ဘယ်ဂျီယံနိုင်ငံသားအရေးအတွက်ဟာဘယ်ဂျီယံနိုင်ငံနဲ့လူဦးရေအတူတူလောက်ရှိတဲ့တခြားနိုင်ငံတွေထက်ပိုပြီးတော့များပါတယ်။ဘယ်ဂျီယံနိုင်ငံမှာအစွန်းရောက်မှုတွေကြီးထွားလာနေတဲ့ပြဿနာဘလောက်ထိဆိုးရွားလာနေတယ်လဲဆိုတာကိုတော့ Henry Rich ဘွဲသတင်းပေးပို့ထားတာကို Mac Computer ကတင်ပြပေးပါမယ်ခင်ဗျာ
။ပါရီမြို့တိုက်ခိုက်မှုကိုအဓိကကြိုးကင်စစ်ဆင်ခဲ့သူလို့ယူဆခံထားတဲ့ Abdel Hamid Abu Tha ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မူလံပီရပ်ကွက်မှာကြီးပင်းခဲ့တဲ့သူပါ။သူနဲ့လှုပ်ဖို့ကင်ဘက် Ibrahim Abdel Salam ကတော့ Molambik မှာရှိတဲ့သူ့ကိုယ်ပိုင် Paris Cafe ဆိုင်တစ်ခုရဲ့အပြင်ဘက်မှာကိုယ်တိုင်အသေးခံပြီးဖောက်ခွဲတိုက်ခိုက်သွားခဲ့တာပါ။သူနဲ့အညီကိုတော်သူ Salam နဲ့အတူတခြားတိုက်ခိုက်သူတွေကိုတော့ရဲတပ်ဖွဲ့တွေကလိုက်လံရှာဖွေနေပါတယ်။ဒီရက်ကွက်ဟာအစိုးရသမားတွေပောက်ခွာရနေရတခုဖြစ်လာနေတယ်လို့ထောက်လှမ်းရေးလေလာသုံးသပ်သူတွေကပြောပါတယ
်။ Molambik est une commune qui a été longtemps laissée je dirais presque à l'abandon.
Molambik ရဲ့ဆွန်ပေကန်ရက်ကွက်တခုပါ။အစိုးရသူတွေတကယ်လည်းရှိတဲ့နေရာပါ။တိတ်မြမြဆဆတော့မဟုတ်ပါဘူး။ရှိနေတာကတော့နှစ်20 30လောက်ရှိနေပါပြီ။ဒါကြောင့်လဲ Molambik မှာရှိနေတဲ့သူတွေကိုဘယ်ဂျီယံမာလီမကဥရောပတခုလုံးမှာအစိုးရအစ္စလမ်ခေါင်းဆောင်ဖြစ်လာတဲ့သူတွေနေကြတဲ့နေရာလို့မြင်ကြပါတယ်။
Molambik ရက်ကွက်မှာရဲတပ်ဖွဲ့ကစီးနှင်းရှာဖွေမှုတွေအတော်များများလုပ်ခဲ့ပူပါတယ်။ဒေသခံတွေကတော့သူတို့ဟာနှစ်ဖက်စလုံးကလက်နက်နဲ့ဝိုင်းတာကိုခံရတာလို့ပြောပါတယ
်
။အခုဆိုရင်လူငယ်တွေကိုကြီးပို့လိုပါတယ်။သူတို့ရဲ့ကောင်းတွေမှာဘာတွေစဉ်းစားနေကြပြီလဲ။ကျွန်တော်တို့စဉ်းစားလို့တော့မရပါဘူးလို့ဒေသခံတူကပြောသွားတာပါ။2001ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်စစ်ကြီးကောင်းဆောင်အာမက်ဂျန်မဆူဒ်ကိုလုပ်ချန်တပ်ဖြတ်ခဲ့သူတွေဟာ Molambik မှာနေခဲ့ကြသူတွေပါ။2004ခုနှစ်စပိန်နိုင်ငံမက်ဒရစ်မြို့မီယက်ထားဘုံခွဲတိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူတွေကတဦးရောတခါ2014ခုနှစ်ကဘရက်ဆဲမြို့ကဂျူးပြားလိုက်ကိုတနက်နေ့ပြစ်ခတ်တိုက်ခိုက်လို့လူလေးယောက်သေဆုံးခဲ့တဲ့ဖြစ်ရပ်မှာအဓိကတန်တရားရှိသူတို့ဟာမိုလမ်ပစ်မှာနေထိုင်ခဲ့ကြတဲ့သူတွေပါဒီလိုပဲပြီးခဲ့တဲ့ဩဂတ်လတုန်းကပြင်သစ်မီယက်ထားတစည်းပေါ်မှာပြစ်ခတ်ဖို့ကြိုးစားတဲ့အချိန်တာဝန်ပြင်ပခီးထွက်နေတဲ့အမေရိကန်စစ်သားတချို့ဟန်တာရာကိုခံလိုက်ရတဲ့အယုပ်အယ်ခါဇာနီဟာလည်းဒီရက်ကွက်မှာပဲနေထိုင်ခဲ့တဲ့သူဖြစ်ပါတယ်
Belgium has a huge problem of its nationals getting radicalized. Many have joined.
ဆိုယမှုတွေမှာနိုင်ငံသားတွေပါဝင်လာနေတဲ့ပြဿနာက Belgium မှာတိတ်ကိုကြီးလာနေပါတယ်။ IS အဖွဲ့အပြင် Jabhat al-Nusra လို့အကြမ်းဖက်အဖွဲ့မျိုးတွေမှာတော့ကိုယ်စင်တာနဲ့ကိုသွားပြီးတော့ပူးပေါင်းကြသူတွေအများအပြားရှိနေပါတယ
်။သုံးသက်သူ Sergeant Gohel ကတော့ပွင့်နေတဲ့ဥရောပနယ်စပ်တွေကိုအကြမ်းဖက်သမားတွေကအသုံးချလိုက်တာပဲလို့ပြောပါတယ
်။ We are seeing a nexus develop.between Belgium and France.
ဂျန်ဖက်လူချောင်းမှုတွေနဲ့ပတ်သက်လို့ဘယ်ဂျီယံနဲ့ပြင်သစ်အကြားဆက်ဆက်နေတဲ့အချက်တွေ IS အဖွဲ့ရဲ့အုံချမှုတွေကိုကျွန်တော်တို့မြင်နေရပါတယ်
။ဘယ်ဂျီယံနိုင်ငံအနေနဲ့အကြမ်းဖက်တိုက်ဖက်ရေးဆောင်ရွက်ချက်တွေအားနည်းနေသလားဆိုတဲ့အမေခွန်းကိုတော့ဒီသတင်းပတ်ထဲမှာပဲနိုင်ငံသားရေးဝန်ကြီးအမေခံခဲ့ရပါတယ
်။
ဒီမေခွန်းကိုကျွန်တော်မဖြေကျင်ပါဘူး။အကြမ်းဖက်မှုတွေကိုတိတိယောက်ချိန်မိုးနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။ခိုင်မာတဲ့ဆက်ဆက်လှုပ်ဆောင်မှုတွေလည်းရှိပါတယ်
။အနာပိုင်တွေကတော့အကြမ်းဖက်တိုက်ခိုက်မှုအတော်များများကိုသူတို့တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဥရောပရဲ့နိုင်ငံရေးအချက်အချာနေရာတစ်ခုဖြစ်တဲ့ဘယ်ဂျီယံမှာအစ္စလာမစ်အစွန်းရောက်တွေအပေါ်ပုံမှုပြင်းထန်တဲ့နှိမ်နှင်းမှုတွေလှုပ်သွားဖို့ဖိအားပေးမှုတွေကတော့တိုးလာနေပါတယ်ရှင်
။မက်ကင်ဖြူထွေးတင်ပြပေးသွားတာပါ။ဒီကနေ့ညအတွက်သတင်းဆောင်မကတော့ဒီလောက်ပါပဲ။သောတာရှင်များခင်ဗျာ။ VOA ကိုစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်၊သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323899554နဲ့ fax နံပါတ်ကတော့2323899552ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA ကနေထုတ်လင်းပေးနေတဲ့ကျမ်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသည်မှစတဲ့ဒီအပတ်စဉ်ကဏ္ဍတွေကိုလည်း VOA Internet စာမျက်နှာဖြစ်တဲ့ barmis@voanews.com မှာနားဆင်နိုင်တဲ့အပြင်ပြန်ပြီးတော့လည်းဖတ်ရှုလို့ရပါတယ်ခင်ဗျာ
ဗီယိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့ ိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါလေခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာ VOE American အတန်ကနေ2015ခုနှစ်နိုဝင်ဘာလ19ရက်ကြာသပတေးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 50လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ
ကျွန်တော်နိုင်ငံရဲ့ဖက်ရှင်ဝင်ပြဿနာအရာသမဂ္ဂကိုတိုက်ရိုက်ရေကောက်ခွင့်ရှိပါဘူးအဲ့ဒီအပြင်မှာတော့
ဒါကတော့ဒီတိုင်းရင်သတင်းလွှာအစီအစဉ်မှာကြားကြရမှာပါရေကာရာဆောက်ပြီးတော့နိုင်ငံသားကိုလျက်ရှိတအားရောင်းစားဖို့စီမံကိန်းကြောင်တင်ဆက်ထားတဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာဒီအစီအစဉ်လေးကိုကြားကြဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဇက်ဒါမှမဟုတ်ဒီလေပင်အယိုးကြီးပေါင်းယောဂအကြောင်းတင်ပြပေးထားပါရယ်မြန်မာနိုင်ငံမှာဒီလေပင်အယိုးကြီးပေါင်းဖြစ်တာအဖြစ်များလာနေပြီးနေထိုင်ဖို့မမှန်ရင်ပြင်းထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါရယ်ကာကွယ်မှုခက်တဲ့ဒီယောဂဖြစ်လာခဲ့ရင်ဘယ်လိုကြိုတည်နိုင်ပြီးတော့ဒီနောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်ဘယ်လိုနေထိုင်ပြုမှုသင့်ပါသလဲဒီအကြောင်းအယိုးအထူးခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငင်းစားဌာနမှပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းမင်းကမေးမြန်းတင်ပြပေးထားပါရခင်ဗျာ
ဟုတ်ကဲ့ပမုခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီအယိုးကြီးပေါင်းတက်တာလို့လူတီများတဲ့ဒီအယိုးနုတွေပျက်စီးတာနဲ့ပတ်သက်ပြီးတော့ပေါ့ဆရာနော်ကျွန်တော်တို့အရင်တစ်ခေါက်ပြောတော့ကဒူးမာဖြစ်တဲ့အယိုးကြီးပေါင်းကိုပဲအဓိကထားပြီးပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ခေါက်တော့ဇက်မာဒီလေဘင်းနောက်ကျော်ကဇက်ကျော်ယူပေါ့ဆရာနော်အဲ့ဒီဇက်မှာဖြစ်တဲ့အယိုးကြီးပေါင်းအကြောင်းဆက်ပြောအောင်ဆရာကြီး။အဲ့ဒီတော့ဒီဇက်အယိုးကြီးပေါင်းဖြစ်တာကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
။မြန်မာနိုင်ငံမှာဖြစ်တာများပါလိမ့်ကဲ။ဒီမှာလည်းမကြပါဘူးဒီကျောင်းတိုင်းရမှာလည်းဓာတ်ကြီးဖြစ်ကြပါလိမ
့်။ဟုတ်ကဲ့ဆရာ
။ဆရာလည်းမြန်မာလည်းဖြစ်ဖြစ်ဖြစ်ကြပါလိမ့
်။ဟုတ်ကဲ့ဆရာ။ဒီဇက်အယိုးကြီးပေါင်းဖြစ်တာကရောအဓိကဘာကြောင့်ဖြစ်ရတာလဲဆရာကြီ
း။ဒီကျောင်းတော့ဒီဇက်အယိုးကြီးလို့ပြောလို့ညာပေါ်လိမ့်။ဒီကတော့ဒီလိုမျိုးပြောမှာ။ကျားတော့ဒီမှာကြီးဖြောက်ချင်ဒီမှာကြီးအတွက်ပေါ့လေကျားတော့ဒီမှာကြာအခုအငယ်ရဲ့ကြည့်တာဖြစ်တာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဖြစ်ရချင်းကြောင်းရင်တွေကိုမသိတဲ့ခါကျတော့ကာကွယ်ဖို့တော့ခက်သွားတာပါဆရာနော
်ကာကွယ်ဖို့ဒီကတော့အစ်စ်နိုင်လောက်ပြီကြာ
ဖြစ်လာတာကိုမတားတော့မတားနိုင်ဘူးပေါ့ဖြစ်လာရင်နင်းမိချင်နေရခွင့်ရှိတာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီဇက်အယိုးကြီးပေါင်းဖြစ်ပုံဖြစ်နေလေနည်းနည်းရှင်းပြပေးပါလား
လေဘင်းကဥပပေါင်းကျဲနေကြတယ်and that people like con la cruzia bo tema ba yi ni le so ai yo ma yi ya de yu ele khong ya ni ya cha cha ba ta jwa ga yo di le ye au de shi ti ye di ya pao de shi ya ma ai pao de le ai yo ya ai yo ma yi le ta pao ma cha mo le cha ba le ya de ti ai pa ya ma ya bi yo de no yo ji ba lo pyo da bo le pyo da le ye mo lo cha lo di ကျေးဇူးပါအခုလည်းခုကြားရမှာကံခံလိုက်အောင်ပေါ့လေကာဒီမှာရှက်တဲ့ကံပါလေအရေးအေးကြီးကြီးအဲ့ဒါကမှဒီကထိုက်ထားတာပေါ့လေဒါကြည့်ကြည့်ကြည့်ငါတို့ကအဲ့ဒါကိုကြည့်ကြည့်ကြည့်ဒါရှိမှဒီလည်းရိုးရိုးရိုးမှရေပေါ့လေအဲ့ရိုးရိုးရိုးရိုးရင်းနဲ့တခြားပါလေမပြောအောင်မပြောအောင်ရှက်တဲ့ဆိုင်ဝင်လို့ခံလာတာပေါ့လေဒီကျားပြည့်ပြည့်စုံတာကျေးဇူးရှိတာလည်းကျေးပါတမ်းကမ်းလည်းတော့ဒီအရေးရတယ်လည်းဒီကိုလေးချီောင်းတဲ့ပုံလေးဒီထွက်လာတာရှိတယ်အဲဒါကနောက်ကရှိတဲ့ခရမုံရောမှာရဖြစ်တဲ့အဲအဲရောရခြားတဲ့ကျက်သွားတဲ့အပိုင်းအဲ့ပိုင်းနဲ့ကြာပြီးတော့ရင်းနေတာကျက်ပါလေရင်းရတဲ့လည်းဒီအရေးရောမှာဖြစ်ရမယ်လေအဲ့တော့အရင်ကကြည့်နေရတယ်ရှိတယ်။အဲ့ဒါအတွက်ပဲနာတာကြည့်လာရင်ကြည့်လာတာပေါ့
။ဟုတ်ကဲ့ဆရာ။အခုလို့ဒီအယိုးကြီးပေါင်းယောဂဖြစ်လာပြီဆိုပါတော့ဆရာနော်။ယောဂလက္ခဏာတွေကိုဒီကြိုသိမှတာစောစောကုသနိုင်မှာဖြစ်တဲ့အတွက်ဘလို့ယောဂလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာ
။ဒီ ပြင်းနဲ့နံပါတ်1တကယ်မှာနားတယ်နားရမှာလဲနောက်မှာလဲနားတယ်ပြေးမှာလဲနားတယ်ရှေ့မှာလဲနားတယ်ဒါပြင်းအရောဒီဆရာရဲ့အပိုင်းလေအရောနံပါတ်2ဒီနေရာကိုရှောက်ပြီးနားရလို့ရှိတယ်နောက်ပြန်လာရင်လို့ရှိရောကောရဲ့အောက်ကလည်းပြန်လာမယ်ဘောဒီတက်တာရှိတယ်နားရတော့လည်းဒီတက်ပြီးနားရလို့ရှိတယ်ဒါပြင်းကျားရောဒီပေါင်းနေနဲ့ရရောနဲ့တန်ရည်နေတဲ့အတွက်အားလုံးမာရီပွားရတဲ့ချက်ကိုလာရတာ။ဒါရရဲ့ပြည်သူတော်လည်းဒီကျေနပ်ကလက်ပြန်ကြည့်ချင်လာရှိတယ်။ကျိုးကတခုံးကြည့်ချင်လာရှိတယ်။နောက်မမောကအဲ့ဒါပြန်တက်ပြာနောက်လက်ကိုချောင်းရည်ကြည့်ချင်လာလို့ရှိတာ။နောက်အစိုးရကတော့ဒီအောင်ချင်ရနေပြီးတော့ကျေနပ်တယ်။အားလုံးမာရီပါပြည်သူတွေနော်ဆိုရတဲ့တရားတွေလက်တွေ့ဒီလိုဟောတာတွေ့ကြနိုင်ရဲ့အခြေဖြစ်လာပါ
ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ပြီဆိုတော့ဆရာနော်ပုံမဆိုးသွားအောင်ရောဘလို့ဆောင်ရံရှောင်ရံတွေရှိတယ်လားဆရာကြီ
းဒီမဲဘိုးကိုလျှောက်မှုလုပ်တဲ့ခါမှာအမျိုးကြီးလျှောက်မှုမျိုးကျွန်တော်ကြားပါဥမာကလေးကျန်တဲ့ကိုကျိုးနဲ့ကျိုးကြမ်းနဲ့မဲဘိုးကိုချိုးတာပေါ့လေဟိုဘဝလက်ပြင်းနဲ့ဒီကျမှာတော့ဒါကြီးလာတဲ့ကတော့လေပြရတာပေါ့။ဒါဝင်ချိုးလည်းအပြင်ပါနေကြတယ်။ဒါပေမဲ့ကံနဲ့လိမ့်ကများလာလို့ရှိရင်တော့ငါတို့ချိုးရဲပြီးတော့ဒီကိုပြောဆိုလာနိုင်ပါပဲ။ဒီကချိုးတာကျတဲ့အားရရဲ့လိမ့်တာလေ။လိမ့်တာလိမ့်တာလေ။ဒါရယ်လည်းလည်းလေးရှောင်းရမယ်။လေအားရရဲ့မကောက်ကြ။ဒီတက်လည်းအလေးမာရရင်မှကျွန်တော်ရှောင်းရမှာပေါ့လေ။ဒီမှာလည်းဒီကလည်းအဲ့ဖြစ်ဖြစ်ပေါ့တာရီကံပြတာပေါ့လေအပေါ်ရှင်းနေတယ်ပေါ့ဒါကြောင့်တောင်းလို့ပြီးတော့ကြာကြီးလောက်တာလေအဲ့ဒါမျိုးလေးအဲ့ပေါ်ရှင်းရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရှောင်းရံနေပြီးရင်ဆောင်းရံရောဆရာကြီးအဲ့တော့ဘလို့နေဖို့ထိုင်ဖို့ပြောင်းတင်လဲဆရာ
အဲ့တဲ့ခံမှာခေါင်းကိုအမားနဲ့အိမ်အုံးနဲ့ဖတ်ပြရအောင်ခိုင်းတာဒါကမအိုးလိုက်ကြည့်တာလေပုံပြီးရှင်းလာတာပေါ့
ဟုတ်ကဲ့ဆရာအဲ့ဆရာကပြောတဲ့ခေါင်းကိုအကြိုက်မငုံအောင်ဆိုတော့စဖတ်တဲ့နေရာမှာဆရာကြီးဘယ်လိုမျိုးဖတ်တင်လဲ
ဖတ်တယ်ရေးတယ်ရေးတယ်ဆိုတော့ခုနကပြောတဲ့ငုံလာတယ်လို့ဆိုရာဆိုင်ရာများတယ်ဆိုဆိုင်ရဲ့ပြည့်ပြရမယ်ခုထိုင်နေနေအဲ့အားလည်းတူငယ်တဲ့နည်းလမ်းကလေးရောလုပ်လို့ရရမယ်အဲ့ဒါစဖတ်တယ်ရေးနေချင်းအနားလာယူပြီးနည်းနည်းတော့ကတ်တာအားပို့ပြီးတော့ငယ်လေးတက်တာဖြစ်တာရှိတယ်လေအဲ့ဒီမှာစာပတ်ကိုစတင်လို့ဒီကနေပြီးဖိုက်ပို့တယ်လို့ဒီကစတင်နေတယ်ပေါ့လေ
ဟုတ်ကဲ့ဆရာကုသမှုအပိုင်းအနေနဲ့ရောဆရာက
ြီးဒါလာကျတာလို့ရှိရယ်မနာအောင်လုပ်ကြရတာရှင်းနဲ့ပြတာရှိတာပေါ့လေအဲ့လိုဒီကိစ္စနောက်ကြည့်ရတော့ဆန်တီဘယ်လိုကြည့်ချက်စီလာကျရေးကြည့်ရတော့ပြညာလာခါကြလို့ရှိတယ် yes
ဟုတ်ကဲ့အနားယူကြပါဆရာနော
်ဟုတ်ကဲ့ကဲ့ဆရာရေလေလေလေရောက်တယ်ကျွန်တော်အဲ့ဒါလေးလေးတပိရဆရာအမေကျွန်တော်ကိုလေးပါတယ်။ဒါလည်းလေလာလို့ရှိရင်ဒီကောင်းကလေးလုံးကိုထိုင်နေထားရတာလည်းလာတယ်သူကောင်းကလေးခဏရကြတံပိုးပြီးရခြေလေးရှိပါဟုတ
်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါဒီတိုင်းရင်းသားဒေသတွေကစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်ပိုင်းမှာလည်းထုတ်လွှင့်ပေးမှာပါအခုတခါတော့ဒီဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါခင်ဗျာ
တောင်ရင်းမြေဟာမြဘာပြည်အရှေ့ပိုင်းရဲ့အသက်သွေးကြောဖြစ်တာမို့ရေခါတာတည်ဆောက်မဲ့စီမံကိန်းကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ။ဒါကြောင့်တန်လွင်ရေခါတာဆက်ကျင်ရေးဟာနိုင်ငံရေးလှုပ်ရှားမှုလူဖြစ်လာပါတယ်။ရှင်းနေမှာဖွဲ့စည်းမဲ့အစိုးရသည့်ရင်ဆိုင်ရမယ့်အဓိကပြဿနာတစ်ခုဖြစ်ပါတယ်။တန်လွင်ရေအားဆက်ကျင်တဲ့စီမံကိန်းကိုကန့်ကွက်ကြောင်းအယတားအဖွဲ့အစည်းတရားကျော်ကဇူလိုင်လကကြေညာပါတယ်။ဩဂုတ်လမှာတန်လွင်ရေခါတာစီမံကိန်းရစိမ့်မှုလူ1000ကျော်လက်မှတ်ထိုးတဲ့ပန်ကြားစွာကို Action for Sunset Rivers အဖွဲ့က SMEC ကုမ္ပဏီကိုပေးပို့ပါတယ် SMEC ဆိုတာ Australia အခြေစိုက် Snowy Mountains Engineering Corporation ဖြစ်ပြီးတန်လင်းမြစ်မှာမိုင်းတုံဆဲဆောက်လို့ သဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းကိုဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုလေ့လာဆန်းစစ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။အစိုးရကလည်းဒီကိစ္စမှာကျွမ်းကျင်တဲ့နာမည်ကျော်ဂျာနီအဖွဲ့အစည်းကိုတာဝန်ပေးတယ်လို့ဆိုပါတယ်။လက်တွေ့ကတော့ SMEC ဟာရေကာတာတိစောက်နိုင်မှုအဓိကထားပြီးဒေသခံတွေရဲ့ကန့်ကွက်မှုကိုယူမဆိုင်ပဲအပေါ်ရအမြင်ကောင်းအောင်လှည့်ပြားနေတာလို့ရှမ်းလူမျိုးရေးအသင်းအဖွဲ့တွေကစွပ်စွဲထားပါတယ်။
လူငယ်ရဲဇွန်လကလွတ်တော်မေးမြန်းခန်းမှာတန်လျင်မြစ်ပေါ်မှာရေအလျက်စစ်စီမံကိန်း5ခုအကောင့်ထည့်ဖော်ဖို့အစီအစဉ်တွေကြောင်းလျက်စစ်စွမ်းအားဝန်ကြီးဌာနကရှင်းပြပါတယ်မီဂါဝတ်1400ရှိတဲ့ကွန်းလုံစီမံကိန်းမီဂါဝတ်1200ရှိတဲ့နောင်ဖစီမံကိန်းမီဂါဝတ်9000ရှိတဲ့မိုင်းတုံစီမံကိန်းမီဂါဝတ်4000ရှိတဲ့ရွာသစ်ရေကာတာနဲ့မီဂါဝတ်1400ရှိတဲ့ဟတ်ကြီးစီမံကိန်းစတဲ့ရေကာတာ5ခုတည်ဆောက်ဖို့ဖြစ်ပါတယ်ဒီအထဲမှာကွန်းလုံဆယ်တိဆောက်ဖို့တရုတ်နဲ့ဖက်ဆက်သဘောတူစာချုပ်လက်မှတ်ထိုးပြီးပြီဖြစ်လို့အကောင့်ထဲဖော်ဖို့ပဲလိုတော့တယ်လို့ဆိုပါတယ်။ကျန်တဲ့စီမံကိန်း၄ခုကတော့နားလည်မှုစာချုပ်လွှာနဲ့သဘောတူညီမှုစာချုပ်လွှာလက်မှတ်ထိုးတဲ့အစင်းမရှိသေးတယ်လို့ဆိုပါတယ်။အကျိုးတရားမှုတွေကိုလေ့လာပြီးမှဖက်ဆက်စာချုပ်လက်မှတ်ထိုးဖို့ရှိပါတယ
်။တန်လျင်ရေကာတာထဲမှာအကြီးဆုံးနဲ့အကန့်အကွက်ခံရဆုံးဟာမိုင်းတုံစီမံကိန်းဖြစ်ပါတယ်။ပြမြောက်တိုင်မှုအစီရင်ခံစာကိုအတိမပြုသေးဘူးလို့တွတ်တော်မှာဇော်လကဖြေချသွားတဲ့မိုင်းတုံစီမံကိန်းဟာတာဆန်းရေကာတာရဲ့အမည်စ်ဖြစ်ပါတယ်။တာဆန်းဆယ်စီမံကိန်းကိုစေအစိုးရကမှစတင်ပါတယ်။ဒုံးစားအတိုင်းမြေတွေသိမ်းရွာတွေရွှေ့စတာတွေလုပ်တဲ့အတွက်ကန့်ကွက်လာကြပါတယ်။တန်လွင်ရေကာတာစီမံကိန်းကြောင့်1999မှာတန်လွင်စောင့်ကြည့်ရေးအဖွဲ့ပေါ်လာပါတယ်။တန်လွင်မြေဝန်းကိုအန္တရာယ်ပေးနိုင်တဲ့အကြောင်းတင်ပြတဲ့အစီရင်ခံစာတွေကိုထုတ်ဝေပါတယ်2017မှာတရုတ်အင်ဂျင်နီယာ3ဦးကိုဒေတာကလက်နက်ကင်တစုက3လဖမ်းဆီးထိန်းသိမ်းတာကြောင့်တာဆန်းစီမံကိန်းကိုခေတ္တရပ်ဆိုင်ခဲ့ရပါတယ်2013မှာမိုင်းတုံအမည်နဲ့ပြန်ပေါ်လာပါတယ
်မိုင်းတုံနဲ့မိုင်းပန်အကြားကတန်လွင်မြစ်ကိုဖြတ်တဲ့တာဆန်းကတိုးစိတ်နေရာမှာတံတားဆောက်ထားပါတယ်ဒီတံတားအထက်ဆယ်မိုင်ကွာမှာရေကာတာဆောက်တာကိုမိုင်းတုံဆယ်စီမံကိန်းသို့မဟုတ်အထက်တန်လွင်စီမံကိန်းလို့ခေါ်တာဖြစ်ပါတယ်။ကျိုင်းတောင်းရေအားလျက်စကြောင့်မိုင်းပန်မြို့မှာမီးရနေပြီဖြစ်ပေမဲ့မိုင်းတုံနဲ့မိုင်းဆက်မြို့မှာလျှက်စင်မီမရသေးတဲ့အတွက်စန့်ကျင်ကန့်ကွက်တာမျိုးမရှိအောင်မိုင်းတုံစီမံကိန်းဆိုပြီးအမည်ပြောင်းလိုက်တာဖြစ်ပါတဲ့။ဒါပေမဲ့မိုင်းတုံစီမံကိန်းရဲ့အဓိကရည်ရွယ်ချက်ကထိုင်းနိုင်ငံကိုလျှက်စစ်တပ်အားရောင်းစားဖို့ဖြစ်ပြီးဆရာဂိုင်နှုန်းလောက်သာပြည်တွင်းမှာသုံးစွဲနိုင်ပါလိမ့်မယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆယ်စီမံကိန်းကြောင့်1996ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းလောက်ရှိကြောင်းသိရှိရပါတယ
်။တန်လွင်မြစ်အပေါ်ဆုံးကကွန်းလုံရေအားလျှက်စစ်ကိုတရုတ်အင်နာဂျီနဲ့ Asian World Company တို့တည်ဆောက်ဖို့အတွက်မြန်မာအစိုးရနဲ့ဖက်ဆက်သဘောတူချက်လုပ်ထားပါတယ်။တရုတ်ကုမ္ပဏီကဒေါ်လာ3,000ကျော်ရာခိုင်နှုန်းပြည့်ရင်းနှီးမှဖြစ်လို့ထုတ်လုပ်တဲ့လျှက်စစ်ဓာတ်အား15ရာခိုင်နှုန်းကိုမြန်မာဘက်ကခံစား권ရှိပါတယ်။ကွန်လုံနဲ့နောင်ဖစီမံကိန်းဟာအပြည့်ရစာချုပ်လက်မှတ်မထိုးတဲ့ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ကချုပ်ကျင်တဲ့ဒေသနဲ့နှိစက်ကြောင်သိရပါတယ်။မိုင်းတုံဆယ်ဒေသမှာအစိုးရတပ်အင်အား900လောက်နေရာချထားပါတယ်။တန်လွင်ရေကာတာတွေတိဆောက်တဲ့မြေဝန်းဒေသမှာတိုင်းရင်းသားလက်နက်ကင်တွေရှိနေတာဟာလည်းအချိန်မရွေးတိုက်ပွဲဖြစ်နေပါတယ်။တိုင်းရင်းသားနဲ့မြန်မာဗဟိုအစိုးရအကြားတရားစတာခွဲဝေမှုနဲ့ပတ်သက်ပြီးဘာသဘောတူညီချက်မှရှိသေးတာမဟုတ်ပါဘူး။တန်လွင်မြေဟွားဟာပြည့်ခွေကျော်ပေါ်မှာတည်ရှိတာကြောင့်ငလျင်အန္တရာယ်စိုးရိမ်ရတယ်လို့ဘူမိဗေဒပညာရှင်အချို့ကသုံးသပ်ပါတယ်။ငလျင်လုံရင်ဆဲကျိုးပေါက်လို့ရှိတာမို့အသေးအပြောက်များတဲ့တာရကတွေရှိပါတယ်။ရက်စစ်တအားရောင်းစားလိုတာနဲ့ဒလူကြီးမားပြီးအန္တရာယ်ရှိတဲ့စီမံကိန်းတွေကိုမဖြစ်မနေလှုပ်ချနေတာဟာသဘာဝမကျဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာ။
ဒေသခံတိုင်းရင်းသားအဖွဲ့အစည်းတွေကန့်ကွက်နေတဲ့ကြားကတန်လျင်မြစ်မှာရေကာတာဆောက်ပြီးတော့နိုင်ငံသားကိုလျှက်စစ်တအားရောင်းစားမဲ့စီမံကိန်းဟာ NLD အစိုးရသည်ရင်ဆိုင်ရမဲ့ပြဿနာတစ်ခုဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။တိုင်းရင်းသတင်းလာအစီအစဉ်ကိုလည်းမကြာခင်ထုတ်လွှင့်ပေးပါဦးမယ်။ VOA American တန်ရဲ့ကြာသပတေးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ရှင်မြတ်ခင်ဗျာမြမပြည်ရှေးပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရေးတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်မြကြခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအသည့်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာ လာမယ့်စနေနေ့ညတိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီ season မှာပါဝင်မဲ့သောတာရှင်တွေအနေနဲ့အချိန်မီဆက်သွယ်လာကြစီချင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်အခုတော့တိုင်းရင်သတင်းလာအစီအစဉ်ကိုတင်ဆက်ဖို့အလဲကြပါပြီနေကြားဒေသသတင်းတောက်တွေကစူးစီးတင်ပြပေးတာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းကျေးပြည်မြို့နယ်နဲ့မိုင်းရှုမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေလေကြောင်းအကူစစ်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်35အခြေစိုက်စခန်းကိုမြန်မာအစိုးရတပ်ကနေဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေအနာဂတ်နိုင်ငံရေးမှာနိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုမှုအပေါ်တိုင်းသားနိုင်ငံရေးပါတီတွေကအမြင်ဘယ်လိုရှိနေကြတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးသီးမြို့နယ်နဲ့မိုင်းရှုမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေကြီးတက်အပါဝင်၄ချောင်းအကူစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ SSPP SSA တာဝန်ရှိသူတွေကပြောပါတယ်။နိုဝင်ဘာလ12ရက်နေ့ကနေ18ရက်နေ့အထိဝမ်ဟိုင်းဌာနချုပ်တောင်ပတ်9မိုင်ခန့်အကွာနမ်ပါမုံတောင်ကျောတလွားနဲ့ဝမ်ထမ်ဝမ်ဆော့ဝမ်လွေမိုင်းအပ်ကျေးရွာနာရှိစစ်မြေပြင်စစ်ကြောင်းတွေတပ်စခန်းသိမ်းတိုက်ပွဲမှာကြာရှုံးမှုများလို့ရဟတ်ရင်3ကူညီတိုက်ခိုက်တာဖြစ်တယ်လို့ဒေသခံလူထုထိတ်လန့်အောင်အစိုးရတပ်ကချင်းချောက်မှုတွေပြုလုပ်နေတယ်လို့ SSPP SSA ပြောရေးဆိုခွင့်ရဗိုလ်မှူးဆိုင်စုကပြောပါတယ်အော်တိုဘာလ6ရက်နေ့ကနေကနေ့အထိရှမ်းပြည်တပ်မတော် SSPP SSA ကိုစတင်ထိုးစစ်ဆင်ခြင်ကစလို့စစ်ဘေးဒုက္ခသည်တောင်းကြော်ကမိုင်းရှူကျေးသည်လာရှိုလေးချမြို့ပေါ်ကိုတင်းဆောင်ခိုးလုံနေကြရပါတယ်
ကချင်ပြည်နယ်တောင်ပိုင်းမွန်ကြီးမြို့အနီးကချင်လူလတ်ရေးတပ်မတော် KIA တပ်ရင်းအမှတ်35အခြေစိုက်တပ်စခန်းတွေကိုမြန်မာအစိုးရတပ်ကနေကြက်တိုက်လေရင်နစီနဲ့နိုဝင်ဘာ16ရက်နေ့မှာ5ချိန်တိုင်တိုင်ပြန်ဝဲတိုက်ခိုက်ခဲ့တယ်လို့ KIA ဗဟိုဌာနချုပ်ကတုဘုံမူကြီးနော်ဘူးကပြောပါတယ်အဲ့ဒီမတိုင်ခင်ကလေးက KIA တပ်ရင်း35စခန်းတွေရှိရာကိုမွန်ကြီးအခြေစိုက်အစိုးရအမြောက်တပ်ရင်းတွေကနေလက်နက်ကြီးအများအပြားပစ်ခတ်ခဲ့ပြီးညနေပိုင်းမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့သိရပါတယ်ခုလိုအစိုးရဘက်ကဝေဟင်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် KIO ဘက်ကစခန်းဆုတ်ခွာထားရပြီးထိခိုက်ကြဆုံးမှုကိုတော့အတိမပြုတ်နိုင်သေးဘူးလို့ KIO ဘက်ကပြောပါတယ
် NCA အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့ UNFC အဖွဲ့ဝင်တစ်ခုဖြစ်တဲ့ PNLO ဗိုလ်အုပ်မျိုးသားလူမျိုးရေးအဖွဲ့ချုပ်နဲ့ CNF ထင်းမျိုးသားတပ်ဦးတို့ကို UNFC ညှိညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်အဖြစ်ကနေရည်ရဆိုင်ခဲ့ပါတယ်။နိုဝင်ဘာလ17ရက်နေ့ကနေစပြီးကျင်းပခဲ့တဲ့ UNFC အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ PNLO ဗိုလ်အုပ်မျိုးသားလူမျိုးရေးအဖွဲ့ချုပ်နဲ့ CNF ထင်းမျိုးသားတပ်ဦးတို့ဟာ UNFC ရဲ့မူဝါဒကနေတွေ့ဖီပြီးမြန်မာအစိုးရရဲ့ NCA အပြစ်ခံရစေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အတွက်အဖွဲ့ကနေရည်ရဆိုင်ခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် UNFC ကနေရည်ရဆိုင်ခံထားရပေမဲ့ပို့အိုမျိုးသားလူမျိုးရေးအဖွဲ့ချုပ်အနေနဲ့ကတော့ UNFC ရဲ့အကျိုးစီးပွားကိုဆက်လက်သေးပိုးသွားမယ်လို့ PNLO ရဲ့နာယကဘုံမူကြီးခွန်ဥက္ကာကပြောပါတယ်
နိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲမှာမျိုးတက်ဒီမိုကရေစီအဖွဲ့ချုပ် NLD ကချင်းပြည်နယ်မှာမဲအပြတ်တအနိုင်ရရှိပြီးဆက်စီတီကလွယ်ပြီးချင်းနိုင်ငံရေးပါတီတွေအားလုံးမဲစန္ဒတနေရာမှမရရှိခဲ့ပါဘူးမဲစန္ဒနယ်မြေစုစုပေါင်း39နေရာရှိတဲ့ချင်းပြည်နယ်မှာအမျိုးတက်ဒီမိုကရေစီအဖွဲ့ချုပ်က28နေရာပူကျင်ရှင်းထန်ဦးဆောင်တဲ့ဆိုမီဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်
ရခိုင်ပြည်နယ်ရံပြဲမြို့နယ်ကပြည်သူ့လွတ်တော်မှာမဲအနံ့ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကကိုယ်စားလှယ်ဦးကျော်ရွှေကိုပြန်ဘက်ဖြစ်တဲ့တန့်ခိုင်ရေးပါတီကိုယ်စားလှယ်ဦးကျော်ခင်ကနေတရားစွဲဆိုထားပါတယ်။ရံပြဲမြို့နယ်ဇရက်ပြင်အုပ်စုကကြိုတင်မဲကောက်ခံတဲ့ဒိတ်ပိတ်စာအိတ်တွေမှာလက်မှတ်ရေးထိုးတဲ့အတွက်တန့်ခိုင်ရေးပါတီကိုယ်စားလှယ်ကနေရံပြဲမြို့ရဲစခန်းမှာပုံမှန်85နဲ့တရားစွဲဆိုထားတာပါ။နိုဝင်ဘာလ15ရက်နေ့ကနေဦးကျော်ရွှေကိုရဲစခန်းကခေါ်ယူစစ်ဆေးခဲ့ပြီးလာမယ့်23ရက်နေ့မှာဆက်ပြီးစစ်ဆေးမှာဖြစ်ပါတယ်
။မွန်နိုင်ငံရေးပါတီတွေအနေနဲ့အရေးအချင်းရှိတဲ့လူငယ်တွေပါဝင်နိုင်ဖို့ကြိုတင်ပြင်ဆင်ထားမှုမှာလာမယ့်2020ပြည်နယ်ရွေးကောက်ပွဲမှာအောင်မြင်မှုတွေရရှိနိုင်လိမ့်မယ်လို့မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီကပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေမဲရှုံးခဲ့ရတဲ့အဓိကအချက်လက်ကမွန်ပါတီတွေကွဲပြားနေတဲ့အတွက်ကြောင့်လို့လည်းသူကပြောပါတယ်။ဒေါက်တာအောင်နိုင်ဦးအနေနဲ့ကတော့မွန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ဖို့အတွက်ဆက်လက်ကြိုးစားတွားမယ်လို့မီဒီယာတွေကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2015ခုနှစ်ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေတနိုင်ငံလုံးအတိုင်းအတာနဲ့အောင်မြင်မှုရရှိခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်မှာဖြစ်ပါတယ်ဒီအခြေအနေမှာဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုမှုတွေဟာနိုင်ငံရေးပါတီတွေအကြားမှာကြက်ရိုက်ခတ်မှုတွေဖြစ်ပွားနေပါတယ်ဒီပြောဆိုမှုတွေပေါ်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုအမီကနေစူးစီးထားပြီးနိုင်ကွင်းအင်ကနေအခုလိုတင်ဆက်ထားပါတယ်
တော်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်သမ္မတရဲ့အထက်မှာရှိနေမယ်ဆိုတဲ့ပြောဆိုလှုံ့ဆော်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့တွေ့ပြီးနေတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ်
ဒီလိုချင်တာဥပဒေရသမ္မတဒီလိုအတွက်တကူတာဝန်ခံပြီးမှနိုင်ငံတစ်ခုရဲ့အကြီးအကဲဖြစ်တော့သူကြီးတာဝန်ထမ်းဆောင်ရပါတယ်အဲ့ဒီမှာခုနကတို့ပလန်အချက်မှဆိုရက်အသုံးမမျိုးပါဆိုရင်လည်းပြည်ပုံချင်တာဥပဒေရလည်းပဲတော့ဖြစ်တာဆန့်ကျင်ဖြစ်နိုင်တယ
်ပါတီရဲ့အကြီးအကဲအနေနဲ့နိုင်ငံတော်သမ္မတကိုဝိုင်းဝန်းကူညီပံ့ပိုးပေးမယ်ဆိုတဲ့အသုံးနှုန်းကိုတုံးဆွဲတဲ့လို့လည်းဒေါက်တာအိမန်ကပြောပါတယ်လက်ရှိအနေအထားရတော်အောင်ဆန်းစုကြည်ပြောတဲ့ဓမ္မရအထက်မှာရှိမယ်ဓမ္မရကိုညွှန်ကြားမယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေအနေနဲ့လည်းစောင့်ကြည့်တဲ့လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်ဓမ္မရအထက်မှာဘယ်သူမှမရှိရပါဘူးဓမ္မရအထက်မှာဥပဒေရေးရှိနေဥပဒေထက်မှာဘယ်သူမှမရှိရပါဘူးနောက်လို့ရှိရင်ဓမ္မရပြဓမ္မရဖြစ်သွားနိုင်တယ်သူတို့နေပြည်တော်သူကပြောလိုက်တဲ့စကားကြီးကကျွန်တော်စောင့်ကြည့်ရမှာပေါ့
လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှိလာနေတဲ့ဦးဆိုင်လိပ်ကတော့မြန်မာနိုင်ငံရဲ့သမ္မတရွေးချယ်ရေးဥပဒေဟာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးကိုအသာစီးသဘောဖြစ်နေတဲ့အတွက်သမ္မတကိုပါတီခေါင်းဆောင်တယောက်အနေနဲ့တိုက်တွန်းသွားမဲ့သဘောရှိကြောင်းသူ့ရဲ့မြင်ကိုခုလိုပြောပါတယ်
ကျွန်တော်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ပြည်သူ့ရဲ့အရာသမ္မတကိုတိုက်ရိုက်ရေကောက်ခွင့်ရှိပါဘူး။အဲဒီအပြင်မှာတော့ဆန်းစည်းကြီးအတွက်ပြည်ထောင်မျိုးအသာရှိဖြစ်နေတဲ့သမ္မတဖြစ်ခွင့်မရှိတဲ့ဥပဒေတွေလည်းရှိနေတဲ့အခါကျတော့တော်ဆန်းစည်းကြီးကအခုအနိုင်ရပါတီရဲ့ဥက္ကဋ္ဌဖြစ်တယ်။ဒီလည်းအပေါ်မှာသူကပါတီခေါင်းဆောင်တယောက်အနေနဲ့ policy တွေကိုသူကသူရဲ့တော့မဟုတ်ဘူးကော။သူ့ရဲ့ပါတီကနေပြီးတော့မှအစိုးရဖွဲ့ရင်တိုင်းမျိုးတော့ policy စတဲ့လောက်မှာပါရှီကူတိုင်းကနေပြီးတော့ဟိုသမ္မတကိုလက်ညှိုးနဲ့ထိုးပြီးတော့ဟိုအလုပ်ပါဒီကအလုပ်ပါအဲ့လိုမျိုးကလေးကစားစလို့တော့ခိုင်းနေမှာတော့မဟုတ်ပါဘူးသူက policy တွေစတဲ့လောက်မှာ
တော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာရွေးကောက်ပွဲအောင်မြင်ပြီးအစိုးရတရားဖွဲ့စည်းနိုင်မှာဖြစ်ပေမဲ့ယနေ့ထိတော့သမ္မတလောင်းတွေကိုရွေးချယ်ချပြတာမျိုးမရှိသေးသလိုနိုင်ငံရေးပါတီတွေအနေနဲ့လည်းဘ누구ကိုသမ္မတရွေးချယ်မလဲဆိုတာကိုစောင့်ကြည့်နေတဲ့အနေအထားမှာရှိနေပါတယ်
ဆက်ပြီးတော့ရွေးကောက်ပွဲအကြိုကာလတွေတုန်းကချင်းပြည်နယ်မှာဒေသခံချင်းပါတီတွေအားကောင်းနိုင်တယ်လို့ကြိုတင်ခန့်မှန်းမှုတွေရှိခဲ့ပေမဲ့ရွေးကောက်ပွဲရလဒ်အရ NLD အဖွဲ့ချုပ်ကသာအပြတ်အသတ်အနိုင်ရခဲ့ပြီးဇူမီဒီမိုကရေစီအဖွဲ့ချုပ်ကလည်းရင်ချင်းနိုင်ငံရေးပါတီတွေအားလုံးရှုံးနိမ့်ခဲ့ကြပါတယ်ဒီလိုရွေးကောက်ပွဲရှုံးနိမ့်ရတာဟာဘာအကြောင်းတရားတွေရှိနေပါသလဲဆိုတာကိုကိုစလိုင်းရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်
ချင်းနိုင်ငံရေးပါတီတွေချင်းပြည်နယ်မှာရှုံးနိမ့်ရတာချင်းပါတီချင်းချင်းစည်းလုံးမှုမရှိဘဲတိုက်ခိုက်မှုတွေပြုလုပ်နေတာကြောင့်ဖြစ်တယ်လို့ချင်းမျိုးသားတိုးတက်ရေးပါတီ CPP ရဲ့တွင်ရေးမှူးကိုရှိုင်းထွန်းကပြောပါတယ်
ချင်းပါတီအချင်းချင်းတ
ိုက်တာဒီသူတွေရဲ့အမြင်ထဲမှာကချင်းပါတီအချင်းချင်းမညီညွတ်ဘူးမညီညွတ်တဲ့သဘောမျိုးကိုသူကမြင်လာတယ်ဆိုမညီဒီလိုမညီနဲ့အတူတူကျွန်တော်တို့ NLD ကိုပဲမဲပြီးမယ်ဆိုတော့တအုပ်ရှိရှိ
ချင်းပြည်နယ်မှာမဲဆန္ဒနယ်မြေအပြည့်အဝရှင်ပြိုင်ခဲ့တဲ့ချင်းမျိုးတပ်ဒီမိုကရက်တစ်ပါတီ CNDP အတွင်းမှဆလိုင်းကျဲအိုပက်ထောင်ကတော်ဆန်းစုကြည်ရဲ့အရှိန်အဝါကြောင့်လဲပါတယ်လို့ချင်းပါတီတွေရဲ့အားနည်းချက်ကြောင့်လဲပါတယ်လို့လည်းသူကပြောပါတယ်
ကောင်းဆန်းစုကြည်ရဲ့အရှိန်အဝါပေါ့ဗျာကိုတော့အဓိကချက်ချက်မှတော့ပါမှာပေါ့လေဒါလည်းပြောပြောသူများကိုလည်းချုပ်နေတာကျွန်တော်တို့အားနည်းချက်ပေးပါကျွန်တော်တို့ကျွန်တော်ဒီကသက်ဆောင်နိုင်တဲ့ဆက်ဆောင်နိုင်တဲ့အပိုင်းဖြစ်မှာပါ
ချင်းပါတီတွေရှုံးနေရတာဟာချင်းနိုင်ငံရေးပါတီအများပြရှိနေတဲ့အတိတ်အကြောင်းရင်းတစ်ခုလို့ Gender and Development Initiative မြန်မာကဒါရိုက်တာ Slime Isaac King ကဆိုပါတယ်
ဆိုအခုတိတ်ကကျွန်တော်တို့ချင်းပါတီရားနေတဲ့အိဆာကဟိုလူတို့အတွက်ကမီဒီယာမှုပုံများစီတယ်ပို့ပြီးအားနေသွားနေတဲ့နေသားကိုမျိုးကိုပို့ပြီးအင်းစီတယ်
မြန်ဆန္ဒနယ်မြေစုစုပေါင်း39နေရာရှိတဲ့ချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က28နေရာ၊ပူကျင်ရှင်းထန်ဦးဆောင်တဲ့ဆူမီဒီမိုကရေစီအဖွဲ့ချုပ်က6နေရာ၊ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြတာပါ။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီ12ဖွဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ၊ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ရခိုင်မျိုးသားပါတီတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးသီးမြို့နယ်နဲ့မိုင်းရှူးမြို့နယ်အတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်လုံခြုံရေးတပ်စခန်းတွေကိုအစိုးရတပ်မတော်ကနေလေကြောင်းအကူစစ်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေကြာဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ bamis.voanews.com မှာလည်းအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုလည်းစာနဲ့ပါဖတ်ရှုလို့ရပါတယ်ခင်ဗျာအခုအစီအစဉ်အဆုံးမတက်ခင်မှာကြန့်ရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြပါမယ်ခင်ဗျာ
။ပြည်ထောင်ငံပါရီမျိုးတွေမှာဗိုလ်ဒုနေကစီနင်းရှာဖွေမှုအတွင်တည်ဆုံသွားသူတွေတဲ့ပြီးခဲ့တဲ့သတင်းပတ်အကြံဖတ်တက်ခဲမှုကိုကြိုးကန်စီစဉ်တယ်လို့သတင်းရရှိသူပါတယ်ဆိုပြီးပြည်နယ်ဆိုးရွားရှိနေတွေကအတည်ပြုလိုက်ပါတယ်။ဗိုလ်ဒုနေမှာရတပ်ဖွဲ့က9နိုင်ကြာစီနင်းရှာဖွေခဲ့တဲ့ဆန်ဒနီအရက်ကလူတိုက်ခန်းတစ်ခုထဲမှာမော်ရိုကိုဘွားဘယ်လ်ဂျန်နိုင်ငံသားအဗ်ဒူလ်ဟာမစ်အဘူကြီးစံရာတွေပြည်နေတဲ့အလောင်းကိုတွေ့ခဲ့ရတာလို့ပြည်နယ်ဆိုးရွားရှိနေရုံကပြောပါတယ်။ဒန်းစက်ခုနှစ်နှစ်28နှစ်အရွယ်လောက်ရှိမဲ့အဘဦးကိုလက်ပူတွေကနေစစ်ဆေးပြီးတော့တီးခဲ့တာပါ။ပြည်တော်စုလွတ်တော်နာယကသူရဦးရှိမန်းနဲ့ဒေါန်ဆန်းစုကြည်တို့နေပြည်တော်ပြည်သူ့တော်ဥက္ကဋ္ဌယုံကမှဒီကနေ့မနေ့ပိုင်းကတနအိကြော်ကြာတွေ့ဆုံဆွေးနွေးကြပါတယ်။ရွေးကောက်ပွဲကနေထွက်လာတဲ့ပြည်သူဆန္ဒကိုစနစ်တကျအကောင့်တွေဖော်ရေးကိစ္စအပအဝင်အချက်၅ချက်ပါတင်ညာချက်တစ်ခုကိုတွေ့ဆုံဆွေးနွေးပွဲအပြီးမှာနှစ်ဦးပူးတွက်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်ပါတယ်။ဒေါန်ဆန်းစုကြည်ကဒီကနေ့ညနေပိုင်းကလည်းနိုင်ငံအသီးသီးကမြန်မာနိုင်ငံအခြေစိုက်တန်ယုံအရာရှိ50ကျော်နဲ့တွေ့ဆုံခဲ့ပါသေးတယ်။အမေရိကန်သမ္မတဘရောက်အိုဘားမားကမြန်မာနိုင်ငံနဲ့တရမန်ဆက်ဆံရေးလမ်းဖွင့်ခဲ့တာဟာအာဏာရှင်အစိုးရတွေနဲ့ဆက်ဆံတာမှာပိုပြီးထိရောက်တဲ့ပုံစံတစ်ခုဖြစ်တယ်လို့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုရှိမိုင်းဝင်ကြဖို့ကြိုးစားနေသူတွေလည်းတူပါဝင်ဖြစ်တဲ့ Republican ထက်တော်မှမာကိုရူဘီယိုကပြောပါတယ်။ရှင်းတော်အရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်အစည်းအဝေးတွေမှာတောင်တရုတ်ပင်လယ်မှာနေမြေပိုင်ဆိုင်မှုဆိုင်ရာငြင်းပွားမှုဆက်ဖြစ်နေတဲ့ကိစ္စဟာလည်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာပါဝင်ပွဲရှိတယ်လို့မလေးရှားဝန်ကြီးချုပ်ရဲ့နိုင်ငံရေးဆိုင်ရာအတွင်းဝန်ဟောင်းအိုအီဆွန်ကပြောပါတယ်အာဆီယံနိုင်ငံတွေဟာအမေရိကန်တရုတ်ဂျပန်နဲ့သူတို့အကြဆက်ဆံရေးကိုဟန်ချက်ညီအောင်ကြိုးစားနေကြတာပါ IS အကြံပေးအဖွဲ့ကောင်းဆောင်အဘူမိုဟာမက်အယ်ရှီမာလီရှိနေတဲ့နေရာဒါမှမဟုတ်သူ့ရဲ့ပုံမှန်တွင်ပြင်ကိုတည်ရဖို့သတင်းပေးသူကိုအမေရိကန်ဒေါ်လာ5သန်းချိမြင့်မယ်လို့အမေရိကန်ပြည်ထောင်စုကစွန့်ငွေထုတ်ထားပါတယ်ပြီးကြတဲ့လကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ဝေဟင်မှာရုရှားခီးတဲ့တဲ့ဂျက်လေယာဉ်ကိုဖောက်ခွဲဖျက်ချခဲ့တယ်လို့ဆိုတဲ့ဘုံတလုံးရဲ့တပ်ပုံကို IS အကြံပေးအဖွဲ့ကထုတ်ပြန်ပါတယ်ဆီးရီးယားကိုရုရှားကလေကြောင်းကနေတိုက်ခိုက်တာကြောင့်လေယာဉ်ကိုဖောက်ခွဲခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာခဲ့တာပါခင်ဗျာဒီကနေ့ည VOE အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညပိုင်းအစီအစဉ်ထုတ်လို့ရေးမှုကမတ်တင်ကြီးထိုက်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Citrek Franklin ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါ VOE American တန်အားနေကြာတာပြီးညအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 24 32 25 50တို့ကနေထုတ်လင်းပေးတာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်တို့ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်မှာပြန်ဆုံတွေ့အောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.